Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာချင်များခင်ဗျာ VOA American တန်ခါနေ2023ခုနှစ်မတ်လ23ရက်ခြေသာရီညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။လိုက်ဒိုမီတာ1925 32တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမပါ
ကျမကတော့ဆုမြတ်ပါပါရှင်။ယူကရိန်းကိုလာမယ့်12လအတွင်းမှာလက်နက်ကြီးကြီးတပ်တန်းပေးပို့မဲ့အစီအစဉ်ကိုအတည်ပြုဖို့အတွက် EU ခေါင်းဆောင်တွေ Brussels မှာဆွေးနွေးနေကြပါတယ်။ American သမ္မတ Joe Biden ဟာဒီကနေ့ညနေပိုင်းကျရင်တော့ကနေဒါနိုင်ငံကိုတ냐အိတ်ခီးသွားပြီးတော့လုံခြုံရေး၊ကုန်သွယ်ရေးအပါအဝင်နှစ်နိုင်ငံအတွက်အရေးကြီးတဲ့ကိစ္စတွေကိုကနေဒါဝန်ကြီးချုပ်နဲ့ဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလုပ်ငန်းဆက်မလုပ်တော့တဲ့ Kirin Holding Company ကိုနော်ဝေးနိုင်ငံဗဟိုဘဏ်ရဲ့ယင်းနှိမ့်နှံတင်ပတဲ့စောင့်ကြည့်စာရင်းကနေပြီးတော့ဖယ်ရှားလိုက်ပါတယ်။အခုလိုမျိုးထိတ်တန့်ရောက်တဲ့တင်တွေကိုအခုညမှာကြီးညာပေးပါမယ်ရှင်
။ကျေးဇူးပါမဆင်မြတ်မို့ရင်အခုလိုထိတ်တန့်ရောက်တဲ့တင်တွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးတင်ပေးဖို့ချက်တွေထဲမှာဆိုရင်မဲဆောက်ကမြန်မာပြည်နေတဲ့အိမ်ကိုထိုင်းစစ်တပ်ဝင်ရှာပေမဲ့ဖမ်းဆီးထိန်းသိမ်းထားခြင်းတော့မရှိတာကိုအကူအညီပေးနေသူတူက
ဒီ drone တွေပါတယ်မိတဲ့ကလေးနှစ်ယောက်ကိုတော့ဟိုစခန်းထိပေါ်သွားတယ်ခေါ်ပြီးတော့မှစစ်ပြီးတော့မှပြန်လှည့်လိုက်တယ်သူတို့ပစ္စည်းမဟုတ်ဘူးလို့ပြောလိုက်တဲ့ခါကြတာလေပစ္စည်းတွေကိုတိမ့်လိုက်တာပေါ့
နောက်စစ်အာဏာသိမ်းပြီးဒီထိုင်းနိုင်ငံဘက်ကပဲမြန်မာလူသားတရားမဝင်ပါပို့အထွက်များလာနေပါတယ်ဒါအပြင်ဝါပါဝင်မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်၃ဘွဲ့နဲ့စစ်ကောင်စီနဲ့ရွေးကောက်ပွဲကိစ္စပါဆွေးနွေးခဲ့ကြပါတယ်အခုလိုသတင်းလွှာတွေပြီးမှတော့ချက်တာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥောက်ခရဲ့မြမရေးတုံတက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုဆက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲ့ရောက်သတင်းတွေကိုမဆွမြန်မှုနဲ့ကျွန်တော်ပြပြပေးပါမယ်ခင
်ဗျ။ယူကရိန်းနိုင်ငံကိုလာမယ့်12လအတွင်းမှာလက်နက်ကြီးကြီးတပ်တန်းပေးပို့မဲ့အစီအစဉ်ကိုအတည်ပြုနိုင်ဖို့အတွက် EU ခေါင်းဆောင်တွေ Belgium နိုင်ငံ Brussels မြို့တော်မှာဆွေးနွေးနေကြပါတယ်။ EU နိုင်ငံတွေမှာလက်ရှိရှိနေပြီးသားခြေတွေနဲ့ EU နိုင်ငံတွေစုပေါင်းပြီးတော့နောက်ထပ်ခြေတွေထပ်မရေးတောင်းဆိုထားတဲ့ဒေါ်လာ1ဘီလီယံကျော်တန်ဖိုးရှိတဲ့အစီအစဉ်ကို EU နိုင်ငံသားရဲ့ဝင်ကြီးတွေနဲ့ကာကွယ်ရေးဝင်ကြီးတွေဒီသတင်းပတ်အစောပိုင်းတုန်းကသဘောတူထားကြပါတယ်။အဲ့ဒီသဘောတူညီချက်အဆိုပြုချက်အတိုင်းလက်တွေ့ဖြစ်လာအောင်လို့ EU ခေါင်းဆောင်တွေကိုတင်ပြมาဖြစ်တယ်လို့ EU နိုင်ငံသားရေးနဲ့လုံခြုံရေးရာအကြီးအကဲ Joseph Borrell ကထိပ်သီးစည်းဝေးပွဲမတိုင်ခင်ဒီကနေ့မနေ့တုန်းကအခုလိုပြောကြားခဲ့ပါတယ်
။ This UCO I will have the chance and the honor to present to the leaders our proposal.
ယူကရိန်းကိုခဲယမ်းတွေပေးရေးအဆိုပြုချက်ကိုဥရောပကောင်ဆောင်တွေကိုအခုထိပ်သီးစည်းဝေးပွဲမှာသူတင်ပြမှာဖြစ်တဲ့အကြောင်းနဲ့12လအတွင်းမှာကြီးတက်တန်းယူရို1ဘီလီယံဘိုးပေးဖို့အစီအစဉ်ဖြစ်တယ်လို့ EU နိုင်ငံသားရေးနဲ့ဒီလုံခြုံရေးရာအကြီးအကဲ Joseph Borrell ကပြောသွားတာပါရုရှားကျူးကျော်စစ်ကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းအနေနဲ့လက်နက်ခဲယမ်းလိုအပ်ချက်တွေရှိနေချင်း COVID ကရောဂါကာကွယ်ဆေးကို EU နိုင်ငံတွေစုပေါင်းဝယ်ယူခဲ့တယ်လို့မျိုးလက်နက်တွေစုပေါင်းဝယ်ယူပေးဖို့အတွက်အစီအစဉ်ကို Estonia နိုင်ငံကအကြံပြုထားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံမှာတော့သမ္မတ Volodymyr Zelensky ဟာနိုင်ငံတောင်ပိုင်းက Kherson ဒေသကိုဒီကနေ့သွားရောက်ပြီးတော့စစ်ကြောင်ပျက်စီးခဲ့သမျှကိုပြန်လည်တိဆောက်ပေးပါမယ်လို့ကတိပြုခဲ့ပါတယ်။မနေ့ကလည်းရုရှားတို့အကြီးအကျယ်ထိုးစစ်ဆင်နေတဲ့ Bakhmut မြို့နာကရှေ့တန်းစစ်မျက်နှာပြင်ကိုသွားရောက်ပြီးတော့ယူကရိန်းတပ်ဖွဲ့ဝင်တွေကိုအားပေးခဲ့ပါတယ်ရှင်။
American သမ္မတနဲ့ကနေဒါသမ္မတတို့အမျိုးသားလူချင်းရေးကိစ္စနဲ့ယူကရိန်းစစ်ပါဝင်အရေးပါတာတွေဆွေးနွေးဖို့ရှိနေပါတယ်။ American သမ္မတ Joe Biden ဟာဒီနေ့အိန္ဒိယချင်းကနေဒါနိုင်ငံမြို့တော်အော်တဝါကိုတညိုက်ခီးသွားရောက်ဖို့ပြင်ဆင်နေပြီး American ပြည်ထောင်စုနဲ့ကနေဒါကြားအရေးကြီးတဲ့အကြောင်းအရာတွေအတော်များများဆွေးနွေးဖို့ရှိတဲ့အကြောင်း American အရာရှိတွေကပြောနေပါတယ်။အမျိုးသားလူချင်းရေးကိစ္စရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖြတ်ရေး၊ကုန်သွယ်ရေး၊ရွှေ့ပြောင်းဝင်လာသူတွေအရေးအပြင်ယူကရိန်းစစ်ပွဲပဋိပက္ခနဲ့ဟေတီနိုင်ငံမှာမတည်မငြိမ်ဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းကနေဒါဝန်ကြီးချုပ် Justin Trudeau နဲ့သမ္မတ Biden တို့ဆွေးနွေးဖို့ရှိနေတာပါ။မနေ့ကတောက်ကြနဲ့ကနေဒါပါလီမန်မှာလည်းသမ္မတ Biden မေကွန်းပြောဖို့စီစဉ်ထားပါတယ်။ကာကွယ်ရေးတုံးစီဒိုးဖို့ကိစ္စတန်ရှင်းတဲ့စွန့်ရင်လောင်စာထုတ်လုပ်မှုမှာဥစားမှုရဖို့နဲ့အားလုံးပါဝင်တဲ့ချမ်းသာကြွယ်ဝတဲ့စီးပွားရေးကိုတည်ထောင်ဖို့ကိစ္စတွေမှာတိတိကျကျရှေ့ဆက်ဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းထည့်သွင်းဆွေးနွေးသွားမယ်အကြောင်းအင်ပီရိုအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကပြောခဲ့ပါတယ်။ဒီဆွေးနွေးမဲ့အကြောင်းအရာတွေကိုကြည့်ရင်အမေရိကန်ပြည်ထောင်စုနဲ့ကနေဒါအကြားနှစ်နိုင်ငံဆက်ဆံရေးနှိစက်တာအရေးကြီးလာတာကိုပြသနေတယ်လို့သုံးသပ်သူတွေကပြောနေပါတယ်ခင်ဗျာ
တရုတ်နိုင်ငံရေပင်နယ်ထဲကိုဝင်လာတဲ့ American Patriot Missile ဒုံးဖြတ်စစ်သင်္ဘောကိုတရုတ်ရေတပ်ကမောင်းထုတ်ခဲ့တယ်ဆိုတဲ့တရုတ်ဘက်ကပြောဆိုချက်မမှန်ကန်ဘူးလို့ American ပြည်ထောင်စုကညှင်းဆိုလိုက်ပါတယ်။ American ရေတပ်သင်္ဘော USS Milius ဟာ Parasol ကျွန်းစုတစ်ဝိုက်တရုတ်နိုင်ငံရေပိုင်နက်ကိုကျူးကျော်ဝင်ရောက်ခဲ့တယ်လို့ဆိုပြီးတော့တရုတ်ရေတပ်တောင်ပိုင်းစစ်ဌာနချုပ်ပြောခွင့်ရကပြောခဲ့တာပါ။အဲ့လိုဝင်ရောက်တာဟာတောင်တရုတ်ပင်လယ်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိခိုက်စေတဲ့လုပ်ရည်လို့လည်းတရုတ်ဘက်ကစွပ်စွဲပါတယ်။American ရေတပ်မဟာခွနစ်ကတော့တရုတ်နိုင်ငံရဲ့ပြောဆိုချက်မဟုတ်မှန်တဲ့အကြောင်းငြင်းဆန်ပါတယ်။ American Missile ဒုံးဖြတ်စစ်သင်္ဘောဟာတောင်တရုတ်ပင်လယ်တွင်ပုံမှန်အတိုင်းသွားလာနေပြီးတော့စစ်ရေးလုပ်ငန်းတွေလုပ်နေကြောင်းနဲ့တရုတ်ရေတပ်ဘက်ကမောင်းထုတ်ခဲ့တယ်ဆိုတာလည်းမဟုတ်ဘူးလို့ရေတပ်မဟာခွနစ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတကာဥပဒေနဲ့အညီ American ပြည်ထောင်စုဘက်ကအပြည်ပြည်ဆိုင်ရာပိုင်နက်ထဲမှလေကြောင်းကပြန်တမ်းတာရေကြောင်းကသွားလာတာတွေကိုဆက်လုပ်သွားမှာဖြစ်တယ်လို့လည်းပြောထားပါဗျ။ဒေတာတွေမှာ American နဲ့တရုတ်ကြားဆက်ဆံရေးတင်းမာနေချိန်မှာအခုလို American စစ်သင်္ဘောကျူးကျော်ဝင်ရောက်လာတယ်ဆိုတဲ့ဆွဆွဲချက်နဲ့ပြန်လည်ခြေပချက်တွေထွက်ပေါ်လာတာဖြစ်ပါရဲ့ရှင်
။ American သမ္မတနဲ့သမ္မတကတော်တို့ကမြန်မာနိုင်ငံကရိုဟင်ဂျာတွေပါဝင်ဖိနှိပ်မှုနဲ့ပျက်စီးမှုတန်းခံစားနေရတဲ့ကမ္ဘာတစ်ဝက်ကမွတ်စလင်တွေကိုရမဒန်ဥပုသ္စနှစ်ခွန်းစကားပါလိုက်ပါတယ်။ဖိနှိပ်မှုတန်းခံရတဲ့တရုတ်နိုင်ငံကဝီဂါမွတ်စလင်တွေမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့အတူအမေရိကန်ပြည်ထောင်စုအနေနဲ့လက်တွဲဘက်တွေသွေးစည်းညီညွတ်စွာယက်တီနေတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော့ဂျေးလ်ဘိုင်ဒန်တို့ကအစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုသ္စစတင်တဲ့အထိမ်းအမှတ်အဖြစ်မနေ့ကအကြေညာချက်ထုတ်ပြန်ခဲ့တာပါ။အခက်အခဲတွေပျက်စီးဆုံးရှုံးမှုတွေရင်ဆိုင်နေရတဲ့မွတ်စလင်တိုင်ဝမ်ကိုပန်ဘိုးကူညီရဲ့အမေရိကန်ပြည်ထောင်စုရဲ့ဂတိကဝတ်ကိုထပ်လောင်းအတည်ပြုတဲ့အကြောင်းလဲညင်ညာချက်မှာဖော်ပြခဲ့ပါတယ်။မကြသေးခင်လပိုင်းကမြင်းကလင်းဒဏ်ကြောင့်ထိခိုက်ပျက်စီးမှုတွေအကြီးအကျယ်ကြုံခဲ့ရတဲ့တူရကီနဲ့ဆီးရီးယားနိုင်ငံကပြည်သူတွေနောက်ပြီးခဲ့တဲ့နေရာသည်ရေလွှမ်းမိုးတံခံခဲ့ရပြီးပြန်လည်တိဆောက်ရေးကြိုးပမ်းနေရတဲ့ပါကစ္စတန်နိုင်ငံကပြည်သူတွေနဲ့လည်းတသားတည်းဆက်လက်ရပ်တည်နေတဲ့အကြောင်းညင်ညာချက်မှာဖော်ပြခဲ့ပါတယ်။ရမဒန်ဥပုသ္စမှာအမေရိကန်ပြည်ထောင်စုတပ်ဖွဲ့ကမွတ်စလင်တိုင်ဝမ်ကိုလေဆာကွန်ပျူတာအကြောင်းအမေရိကန်ပြည်ထောင်စုစတင်တည်ထောင်ခဲ့တဲ့အချိန်ကတည်းကပါဝင်သူတွေဖြစ်တဲ့အကြောင်းလည်းသမ္မတဘိုင်ဒန်ကပြောခဲ့ပါတယ်ခင်ဗျာ
။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ 19.5kHz 15.53 ညာ 25kHz 11.83ညာလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။မလာ23ရက်ကြာသာရင်းနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။မြန်မာနိုင်ငံမှာလုပ်ငန်းဆက်မလုပ်တော့တဲ့ Kirin Holdings ကုမ္ပဏီကိုနော်ဝေးနိုင်ငံဘဟိုဘန်ရဲ့ယင်းနှိမ့်မြှုပ်နှံတင်ပတဲ့စောင့်ကြည့်စည်းရင်းကနေဖယ်ချလိုက်ပါတယ်။ဂျပန်နိုင်ငံကကီရင်အဖျော်ရကမကလုပ်ငန်းမြန်မာနိုင်ငံမှာလုပ်ငန်းလုပ်ကိုင်မှုအဆုံးသက်ရပ်ဆိုင်းလိုက်တာကိုလက်ခံတဲ့အနေနဲ့မလ22ရက်နေ့ကစတင်ပြီးတော့စောင့်ကြည့်စည်းရင်းကနေဖယ်ချလိုက်တာဖြစ်တယ်လို့ Kirin Holdings ကုမ္ပဏီကဒီကနေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလုပ်ငန်းလုပ်ဆောင်နေတဲ့အတွက်ဆိုပြီးတော့နော်ဝေးဘဟိုဘဏ်လက်အောက်မှာရှိတဲ့နော်ဝေးအစိုးရပင်စင်စုဆောင်းတဲ့ Government Pension Fund Global တဲ့ကနေ Kirin ရဲ့ယင်းနှိမ့်မြှုပ်နှံသင့်တွေကိုမှုတွေကိုဖဲတင်ပတင်စောင့်ကြည့်စီရင်တဲ့မှာ2022ခုနှစ်မလာတုန်းကထည့်သွင်းခဲ့တာပါအခုတော့ Kirin အနေနဲ့မြန်မာနိုင်ငံထဲမှာလုပ်ငန်းတွေဆက်မလုပ်တော့တဲ့အတွက်စောင့်ကြည့်စီရင်တဲ့မှာဆက်လက်ထည့်ထားစရာမလိုတော့ဘူးလို့ဒီစားလွတ်လပ်တဲ့ချင်းဝင်စောင့်ကြည့်ရေးဆိုင်ရာအကြံပေးအဖွဲ့ကနော်ဝေးဘဟိုဘဏ်ကိုအကြံပြုခဲ့တာဖြစ်တယ်လို့ Government Pension Fund Global ရဲ့အကြေညာချက်မှာဖော်ပြပါတယ်ဒီပင်စင်ရန်ပုံငွေအဖွဲ့ထဲမှာ Kirin ရဲ့ယင်းနှစ်ထုံးထဲဝင်ယင်းနှိမ့်မှုရှယ်ယာ2022ခုနှစ်ကုန်အထိ 1.2 ရာခိုင်နှုန်းရှိတယ်လို့ Reuters သတင်းမှာဖော်ပြပါရယ်မြမစီးပွားရေးဥပိုင် Limited ရဲ့ဒီစီးပွားရေးလုပ်ငန်းဖြစ်တဲ့မြမဘီယာလုတ်ထုတ်လုပ်ရေးနဲ့ဖက်ဆက်စီးပွားရေးလုပ်ခဲ့တဲ့ Kirin Petroleum ကလုပ်ငန်းကမြန်မာနိုင်ငံမှာယင်းနှိမ့်ထားတဲ့ရှယ်ယာအလုံးကိုမြမဘီယာထုတ်လုပ်ရေးကိုပြန်ရောင်းပြီးတော့မြန်မာနိုင်ငံထဲကနေလုပ်ငန်းအလုံးရပ်ဆိုင်မယ်လို့2022ဇွန်လမှာကြေညာခဲ့တာဖြစ်ပါတယ်လုပ်ငန်းလွှဲပြောင်းမှုအလုံးအဆုံးသတ်ပြီးစီးသွားပြီလို့အခုနှစ်2023ဇန်နဝါရီလမှာကီရင်ကကြေညာခဲ့ပါတယ
်တရုတ်နဲ့ဖိလစ်ပိုင်တို့အကြားအငင်းပွားစရာပြဿနာတွေရှိနေတဲ့ကြားကပဲနှစ်နိုင်ငံစစ်နယ်သံတမန်တွေဟာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတွေ့ဆုံဆွေးနွေးနေကြပါတယ်နှစ်နိုင်ငံကြားဖြစ်ပွားနေတဲ့ပြဿနာတွေထဲမှာတောင်တရုတ်ပင်လယ်ပြင်ပိုင်းနဲ့အငင်းပွားမှုတိုးမြင့်လာတာနဲ့ထိုင်ဝမ်ရေလက်ကြားနဲ့မြေလက်ချင်းဆိုင်ဖိလစ်ပိုင်မြောက်ပိုင်းဒေသမှာအမေရိကန်ကစစ်အခြေဆိုင်စခန်းတစ်ခုကိုဖွင့်ပွဲပေးဖို့ဖိလစ်ပိုင်ကဆုံးဖြတ်ထားတဲ့ကိစ္စတွေလည်းမနေ့ကစတဲ့အထိဆွေးနွေးပွဲတွေပါဝင်ခဲ့ပါတယ်
။我们一贯认为 国家间的防务安全合作应当有利于地区和平。
အဲဒီလိုအမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံကြားကာကွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုဟာတတိယနိုင်ငံတစ်ခုရဲ့အကျိုးစီးပွားကိုပြစ်မှတ်ထားတာဖြစ်စီတာမျိုးမဖြစ်သင့်ဘူးလို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောရေးဆက်ခွင့်ရှိသူဝမ်ဝင်ဘင်းကတုံ့ပြန်ပြောပြီးနောက်တနေ့မှာပဲဒီလိုတွေ့ဆုံဆင်နွယ်ဖြစ်ပေါ်လာခဲ့တာပါ။အမေရိကန်အနေနဲ့သူ့အကျိုးစီးပွားအတွက်ဒေတာတွေမှလာရောက်ပြီးစင်ရဖျက်ချက်အင်အားကြီးထောင်းအောင်လုပ်တာဟာဒေတာတွင်တည်ငြိမ်ရေးကိုထိခိုက်စေပြီးတင်မာမှုတွေတွန်းမြင့်စေလေလို့လည်းသူကဆက်ပြောခဲ့ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဒီနာမည်စင်တူမိုဒီနာမည်ကိုမိန့်ခွန်းနဲ့ထည့်ပြောခဲ့တဲ့အတိုက်ခံပါတီခေါင်းဆောင်ရာဟုဂန္ဒီကိုတရားရုံးတစ်ခုကအသေးအဖြတ်မှုနဲ့ထောင်ဒဏ်2နှစ်ချလိုက်ပါတယ်။1919ခုနှစ်ကမဲဆွယ်ပွဲတစ်ခုမှာမိုဒီဆိုတဲ့နာမည်ပါသူတိုင်းဘာကြောင့်သက်ခိုးတွေဖြစ်နေရတာလဲဆိုပြီးတော့ဝရမ်းပြေးတထေးကြီးနီရက်မိုဒီတရားမဝင်ကြေညာခံထားရတဲ့အိန္ဒိယခရစ်ကက်ပရီးမီးယားလိဂ်ကိုတီထောင်သူလာလစ်မိုဒီနဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီတို့ကိုနာမည်တက်ပြောကြားခဲ့တာပါအခုလိုရာဟုဂန္ဒီကပြောကြားခဲ့တာကမိုဒီနာမည်ပါသူအားလုံးကိုအတီးအဖြတ်တာဖြစ်တယ်လို့ဆိုပြီးတော့အနောက်ဂူဂျာရတ်ပြည်နယ်ကအာနာယဘီဟာရတီဂျနတာပါတီခေါင်းဆောင်ပါနက်စ်မိုဒီကတရားစွဲခဲ့တာပါအနောက်ဂူဂျာရတ်ပြည်နယ်မှာမိုဒီဆိုတဲ့နာမည်မှဲ့သူများပါတယ်။ရာဟုဂန္ဒီကတော့သူ့အနေနဲ့အဂတိလိုက်စားမှုတွေကိုမိမောင်းထိုးပြခဲ့တာဒါဖြစ်ပြီးတော့ဘယ်လူမှုအသားပိုင်းကိုမှတိုက်ရိုက်ညှိနှွှန်းခဲ့တာမဟုတ်ဘူးလို့တရားရုံးကိုရှောက်ထားခဲ့ပါတယ်။ထောင်ဒဏ်2နှစ်ချမှတ်မှုအပေါ်ရက်30အတွင်းမှာအယူခံဝင်ရမှာဖြစ်တဲ့အတွက်သူ့ကိုချက်ချင်းတော့ထောင်မချသေးပါဘူး။2024ခုနှစ်ရွေးကောက်ပွဲကြရင်တတိယအကြိမ်ရွေးကောက်ပွဲဝင်မဲ့ဝန်ကြီးချုပ်မိုဒီအတွက်ရာဟုဂန္ဒီဟာအဓိကပြိုင်ဘက်လို့မြင်နေကြပါတယ်။သူဟာအိန္ဒိယနိုင်ငံပထမဆုံးဝန်ကြီးချုပ်ဂျဝါဟာလာနေရူးရဲ့မြစ်ဖြစ်ပြီးတော့ဝန်ကြီးချုပ်ဟောင်းရာဂျစ်ဂန္ဒီရဲ့သားဖြစ်ပါတယ်ရှင
်။ VOA American တန်ရဲ့ Master 23ရက်နေ့ခြေသာရင်းညနောက်ဆုံးရအထူးအကြဆုံးသတင်းတွေကိုမဆုမြတ်မနဲ့သူပြပြပေးခဲ့တာပါ။အခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဆက်တိုက်ပြပြပေးပါမယ်။ပထမဆုံးကတော့ထိုင်းနိုင်ငံမဲဆောက်ကမြန်မာတွေနေတဲ့အိမ်ကိုထိုင်းစစ်တပ်ဝင်ရှာပေမဲ့ဖမ်းဆီးထိန်းသိမ်းခြင်းမရှိခဲ့တဲ့သတင်းပါ။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲပကျေးရွာနီးတဝိုက်ကလေးတပ်တိုက်နေရာကိုထိုင်းစစ်တပ်နဲ့အဖွဲ့စုံကမတ်လ22ရက်နေ့ကဝင်ရောက်ရှာဖွေစစ်ဆေးခဲ့ရမှာတိုက်ပေါ်မှာနေထိုင်နေတဲ့လူတွေကတရားကြောစစ်ဆေးခံရပေမဲ့ဖမ်းဆီးထိန်းသိမ်းတာတော့မရှိဘူးလို့ဆိုပါတယ်။အခုစစ်ဆေးခံရသူတွေထဲမှာမြန်မာစစ်ကောင်စီကိုခုခံတော်လှန်နေတဲ့တိုက်ခိုက်ရာစုတွေပါဝင်တယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ဒီကြောင်ထိုင်းခြေဆိုင်သတင်းတောက်မအေးမှာပြပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံသားတွေနေထိုင်နေတဲ့မဲဆောက်မြို့ကလေးတပ်တိုက်တစ်ခုကိုထိုင်းစစ်တပ်နဲ့တခြားတာဝန်ရှိသူတွေပါဝင်တဲ့အဖွဲ့ကမနေ့ကမတ်လ22ရက်နေ့ကဝင်ရောက်ရှာဖွေစစ်ဆေးခဲ့တယ်ဆိုတဲ့သတင်းဟာလူမှုကွန်ရက်တွေပေါ်မှာကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့တာပါ။ထိုင်းတာဝန်ရှိသူတွေကမြန်မာနိုင်ငံသားတွေကိုဘယ်လိုစစ်ဆေးခဲ့တယ်လဲဆိုတာကိုတော့စစ်ပေးရှောင်တွေကိုအကူအညီပေးခဲ့တဲ့မိမိရင်ခွင်အဖွဲ့ကဦးတန်းမြောင်ကအခုလိုပြောပြပါတယ
်။အောက်ကိုဆင်းရဲအကောင်လုံးတိုင်းအောက်မှာထိုင်ခိုင်းထားတာပေါ့နော်
။
ထိုင်ခိုင်းတာပြီးတော့အာသူတို့ကဗာမေးလဲဆိုတော့အနှစ်ခုပေါ့နော်ပထမဓာတ်ပုံလဲဒီလိုတွေ့လားအဲဒီနာမည်တွေတွေ့လားလို့မေးတော့အကောင်လုံးကတဆိုးတွေ့တာလည်းရှိတယ်ဒါပေမဲ့အကောင်လုံးကမတွေ့ဘူးပဲဖြေလိုက်တယ်။ဟုတ
်ကဲ
့။အဲမတွေ့ဘူးဖြေလိုက်တယ်အဲနောက်တစ်ခုကတော့ဟိုဘလိုရှိလဲဆိုတော့စီရီယန်နေရှိလားအာနိုင်ငံရေးလုပ်တဲ့နိုင်ငံရေးတချို့လှုပ်ရှားသူတွေရှိလားဆိုတော့မေးတယ
်ဟုတ်က
ဲ့အဲ့တော့လေဒီဘက်ကလူတွေကစီရီယန်နေလည်းမရှိဘူးတချို့လှုပ်ရှားသူတွေလည်းမရှိဘူးကျွန်တော်ကစစ်ဆေးရှောင်းနေပါဆိုဖြေလိုက်တာ
ဟုတ်ကဲ့
အဲ့လိုဖြေလိုက်တဲ့အတွက်အကုန်လုံးကိုပြန်ပြီးတော့ပါထားတယ်အဲ့ဒီမှာအခန်းတစ်ခန်းကသူကဒီတောက်ချိုင်းကြီးဖြစ်သွားတယ်အဲ့တွေ့တဲ့အခါမှာအဲ့ဒီခံကိုသူတို့ကဒီအဝါပေါ့နော်ပုံးမျိုးဖောက်ဖောက်စစ်တဲ့အခါမှာ drone တို့ကင်မရာတို့ပေါ့နော်နောက်ဒီ computer တို့တွေ့သွားတယ
်ဟုတ်ကဲ့
အာတွေ့သွားတဲ့အခါကျတော့အဲ့တွေ့တဲ့ဟာကိုမှသူကနောက်ထပ်ထပ်ပြီးအဲ့မှာစစ်လိုက်တာပေါ့ဒါပေမဲ့အာစကားပြန်ကကောင်းသွားတယ်ကောင်းသွားတဲ့အခါကျတော့သူကဘယ်လိုပြောဒါကကျွန်တော်တို့ကဒီမနက်မှရောက်တယ်ဒါကအရင်နေသွားတဲ့သူရဲ့ PC ပါကျွန်တော်တို့ PC မဟုတ်ဘူးလို့ဖြေလိုက
်ဟုတ်က
ဲ့အဲ့ဒါပေမဲ့ကလေးကိုတော့ခေါ်သွားတယ်ညကျတော့ပြန်လှုပ်ပြေးလိုက်တယ်
အဲ့ဒီတိုက်ကအခန်းတစ်ခုမှာတော့စစ်အင်ကြီးအဝတ်စားတွေနဲ့ drone တွေကွန်ပျူတာတွေတွေ့ရှိခဲ့တာကြောင့်တိတ်ဆီးသွားခဲ့တယ်လို့လည်းဆိုပါတယ်တွေ့ရှိတဲ့အခန်းကလူငယ်နှစ်ဦးကိုလည်းမနေ့ကခေါ်ဆောင်သွားတယ်လို့လည်းဆိုပါတယ
်ဟိုကလေးနှစ်ယောက်ကတော့ဒီ drone တွေပါတယ်မိတဲ့ကလေးနှစ်ယောက်ကတော့ဟိုစခန်းကြီးခေါ်သွားတယ်ခေါ်ပြီးတော့မှစစ်ပြီးတော့မှပြန်လှည့်လိုက်တယ်သူတို့ပစ္စည်းမဟုတ်ဘူးလို့ပြောလိုက်တဲ့ခါကြတာလေပစ္စည်းတွေကိုတင်လိုက်တာပေါ့ဆင်ပါတယ် 变矮了，这个人家变老肥了，就差了，肯定要瘦多的。
好，
俺们有的是些，都如果啊，比起来说，生意那不孬，那么像那些家里啊，不那些吧，那他不行。他手里家里的，那不能说那我们就差不多，养多的这个事业，事业不孬，家里要搞事情那不不孬。他手里家里，过过没养那些路的啊，家里去了，俺那里面来下。
还是这个，我要下不来，再看嘛，心里家里，你妈那眼大的呀，叫不着，太阳那边的个。潘西科上多了，没有他乌马没修路嘞。毕生我第四来读的初高，表白嘞，容易心里呢读心里嘞对。潘西天天看伢嘞，六年的要过嘞，伢白马边路背来的苏维妹，走路嘞这个边路拉近，是不是苏拉高罗 VOA 个低价低标路没伢的吧？唔，潘西这个我要下回拉高罗，南美呢包内的话，我要下回拉皮皮妹，走路下回你嘞读的古么对个呀叫？大伯妹，哎你再看你嘛，你太你读的高罗，所以才来你比。အခုခါမှာတော့တချို့ကတခြားနေရာကိုရွှေ့ပြောင်းနေကြရတယ်လို့လည်းဆိုပါရယ်ဒါဟာစစ်ကောင်စီဘက်ကတက်ကြွလှုပ်ရှားသူတွေနေထိုင်နေတယ်ဆိုပြီးဖိအားပေးတာကြောင့်အခုလိုမျိုးဝင်ရောက်ရှာဖွေဖမ်းဆီးတာဖြစ်နိုင်တယ်လို့လည်းစစ်ဆေးခံရသူတွေဘက်ကပြောပါရယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးကတည်းကနိုင်ငံအတွင်းကတက်ကြွလှုပ်ရှားသူတွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကိုအလုံးအရင်းနဲ့တိမ်းရှောင်လာခဲ့ကြရမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ထံကိုစာနဲ့လျှောက်ပြီးခိုလွန်ခွင့်တောင်းခံထားကြသူတွေလည်းတောင်းတဲ့ချီရှိနေပါတယ်ရှင
်။ထိုင်းဘက်မဲဆောက်မှာမြန်မာတချို့ကိုထိုင်းရဲ့ဝင်စစ်ပေးမဲ့ဖန်စီထိမ့်သိမ့်မှုမရှိတာကိုမရေးမှာပြောပြခဲ့တာပါ။အခုတော့ဒီထိုင်းဘက်ကပဲမြန်မာလူသားတွေပိုအထွက်များလာတဲ့တဲ့မှာဒီနှစ်ပိုင်းတွေအတွင်းထိုင်းနိုင်ငံမှာရှိတဲ့နိုင်ငံသားရှေ့ပြောင်းလူသမားတွေထဲမှာမြန်မာလူသမားတွေကအများဆုံးဖြစ်ပြီးနေစဉ်နဲ့အမျှထိုင်းမြန်မာနယ်စပ်တွေကနေတရားမဝင်ရောက်မှုတွေလည်းရှိနေတဲ့အကြောင်းထိုင်းလူသမားဆိုင်ရာအဖွဲ့အစည်းတွေနဲ့မြန်မာလူသမားကူညီရေးဆိုင်ရာတွေကပြောဆိုကြပါတယ်။ဒီအကြောင်းဖူကတ်မြို့ကိုရောက်နေတဲ့မန်းညိုညိုလွင်ပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာရယူပြီးနှစ်နှစ်ကျော်ကြာလာပြီးတဲ့နောက်နေရေးစားရေးအခက်အခဲမျိုးစုံတွေပိုပြီးကြီးမားလာတာကြောင့်နီးစပ်ရာအိမ်နီးချင်းထိုင်းနိုင်ငံတဲကိုအလုံးလုံးဖို့အတွက်တရားမဝင်ထွက်လာသူတွေပိုပြီးများလာတယ်လို့နိုင်ငံတကာရွှေ့ပြောင်းအလို့သမားဆိုင်ရာအဖွဲ့အစည်းတွေနဲ့မြန်မာရွှေ့ပြောင်းအလို့သမားဆိုင်ရာကူညီသူတွေကပြောဆိုပါတယ
်အခုထိုင်းနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့ဒီကြံခဲ့တဲ့လကအာကိင္နန်ရာပေါ့နော်အစိုးရကိင္နန်ရာဆိုလို့ရှိရင်အထောက်အထားရှိတဲ့တော်ရရှိရဆိုတာ passport တွေ MOU တွေ CI တွေအခုပန်းအောင်ဘတ်တွေနောက်ဆုံးဒီမတ်တီဟာလို့ခေါ်ရဲဟိုသူတို့ခေါ်ရဲလုံတပြင်းပေါ့လေမှတ်ပုံတင်တဲ့လူတွေအားလုံးပါတာပေါ့အဲ့ဒါအားလုံးပေါ့၄သန်း၄ပါးဖြစ်သွားပြီအရင်တော့ကျွန်တော်တို့ NGO တွေ international အပြည်ဆိုင်ရာဒီအဖွဲ့အစည်းတွေကခံမှန်းတာ၄သန်းဆိုတာတရားဝင်တရားမဝင်အခုကဒါတရားဝင်လို့ပြောလို့ရသွားပြီမှတ်ပုံတင်ထားတဲ့လူအားလုံးက၄သန်း၄ပါးဆိုတော့ဒါကျွန်တော်တို့တွက်လို့ရအောင်အဲ့ဒီထဲမှာမြန်မာက၃သန်း၄ပါးရှိတယ်MOU ကြည့်ပဲဆိုမြန်မာ MOU ကကျွန်တော်တို့3သိန်းခွဲကျော်ရှိတယ်ဒါ MOU ကြည့်ပဲဆိုတော့ကျွန်တော်တို့ရှိရလူဟွာပေါ့နော်ဘလောက်ဝင်များလာလဲအဲထွက်လာတဲ့လူဘလောက်များလဲအဲဒီမှာရှိတဲ့ဟိုစားပေါ့ရွှေပြောင်းအလုပ်သမားရဲ့ကိန်းဂဏန်ကဘလောက်ပြောင်းလဲသွားလဲဆိုတော့ဒီဟာကိုကြည့်ရင်သိတာပါနောက်တစ်ခုကကျတော့ဒီထဲမှာတရားမဝင်တဲ့လူဘယ်နှယောက်ဖြစ်လာနိုင်လဲတရားမဝင်တဲ့လူကတော့ကျွန်တော်တို့ဟိုးလုံးတွေကကျွန်တော်တို့ခံမှန်းလို့မရတရားဝင်ကိန်းဂဏန်ဒီလောက်မြင့်လာဆိုတရားမဝင်ကိန်းဂဏန်ဒါများနေပြီဆိုတော့ကျွန်တော်တို့အော်တိုမက်တစ်ပေါ့နော်တွက်လို့ရတယ်ဒီ ILO ကလုတ်တဲ့စစ်တမ်းပေါ့မနစ်ကဩဂုတ်လနေပြီးတော့အော်တိုဘာအထိအဲ့တော့တည်းမှာ ILO ကစစ်တမ်းတစ်ခုလုတ်တယ်လုတ်တဲ့အခါမှာအဲ့ဒီဟာကိုတွက်တွေ့ရတာပါလဲဆိုတော့ရေဘူးအပြင်ကြည့်မယ်ဆိုလို့ရှိရင်တဲ့ရွှေပြောင်းအလို့သမားအများစုကတရားမဝင်ဘူးတဲ့သူတို့စစ်တမ်းရပေါ့သူတို့ကတော့စစ်တမ်းကို6ခရိုင်လုတ်တယ်ဟောတက်တိုရနောင်းလို့အစားပြင်းပေါ့နော်ဒါလည်းပါတယ်အလူမီနီယံနေရာမှာလို့အပြည့်အခါကျတော့မြန်မာရွှေပြောင်းလုပ်သမားတွေမှာအဲဒီအခက်ခဲရတော့ဟိုပို့ပြီးတော့များတယ်ဆိုတဲ့အကြောင်းကမ္ဘောဒီးယားရွှေပြောင်းလုပ်ပန်းနှိုင်းချင်ပြီးတော့သူပြောတာရှိတယ်။ဆိုတော့တရားမဝင်ဘယ်နှယောက်တောင်ရှိနေမလဲဆိုတာကျွန်တော်တို့ခံမှန်းလို့မရ
ဘူး။မြန်မာပြည်သားတွေကဒီမှာတော်တော်များများထွက်လာကြတယ်။အရင်ထက်ပို့ပြီးတော့များလာတယ်အဲ့လိုနိုင်ငံရေးပြောင်းလဲနဲ့ပတ်သက်ပြီးတော့ထွက်လာတာများတယ်။အရင်တော့ကကြတော့ဒီမှာရှိတဲ့လူတွေတောင်ပမာပြီးပြန်သွားကြတာ။ပုံမှန်ပဲသွားပြီးတော့လုပ်ကိုင်းစားတောင်းကြတယ်။အရင်နေ့တွေစုပြီးတော့လေအခုနောက်ပိုင်းတော့လောက်ကိုင်းစားသားကိုသူတို့အသိအဆင်မပြေတော့ဘူးသူတို့ဒီရွှေ့ရွှေ့ကြတာများတယ်အဆင်ပြေမဲ့နေရာတွေရွှေ့ကြတယ်အများအားဖြင့်ဒီ time မှာလည်းအခုနောက်ပိုင်းတော့များများထွက်လာကြတယ
်အခုနောက်ပိုင်းထိုင်းနိုင်ငံကိုထွက်လာသူအများစုကလူငယ်တွေဖြစ်ကြပြီးသူတို့နေထိုင်တဲ့ဒေသတွေမှာနေထိုင်မှုအတွက်လုံခြုံရေးစိတ်မချရတာကြောင့်မိဘတွေကိုယ်တိုင်ကပွဲစားကပေးပြီးထိုင်းနိုင်ငံမှာနေထိုင်မှုဆေးလွတ်လိုက်ကြတာလည်းဖြစ်ပါတယ်
မြန်မာပြည်ကနေချေတာပေါ့ဒါပေမဲ့နေလို့မရဘူးလေသူတွေကနေလို့ဆွဲဖားတယ်ရိုက်တယ်ထုတယ်ရိုက်တယ်အဲ့တော့နေလို့မရဘူးကိုကြောက်တဲ့တော့နေဆက်တုတ်ဆက်နေပါလို့ကိုသာရေတော့မိဘနာမနေတယ်လေခါမှမခွဲဘူးမေကတော့လွားတာပေါ့ဖေမေပေါ့
ကိုဗစ်အလွန်နှစ်ကာလဖြစ်ပြီးစီးပွားရေးလုပ်ငန်းတွေကလည်းပြန်ဖွင့်လာပြီးဖြစ်တဲ့အတွက်အောက်ခြေအခြေခံလုပ်ငန်းတွေလုပ်ကင်ဖို့အလုပ်သမားလိုအပ်ချက်တွေရှိနေတာကြောင့်အခက်အခဲတွေအမျိုးမျိုးကြားကထွက်လာကြတဲ့မြန်မာပြည်သားတွေအတွက်အလုပ်ကင်အခွင့်အလမ်းလေးတွေရှိတာတော့တွေ့ရပါတယ်။ထိုင်းနိုင်ငံမှာလက်ရှိမြန်မာကမ္ဘောဒီးယားလာအိုစတဲ့ရွှေပြောင်းအလုပ်သမားတွေလုပ်ကင်နေကြပြီးမြန်မာရွှေပြောင်းအလုပ်သမားဦးရေကအများဆုံးဖြစ်တဲ့အကြောင်းထိုင်းအလုပ်သမားဝန်ကြီးဌာနကထုတ်ပြန်တဲ့ရွှေပြောင်းအလုပ်သမားဆိုင်ရာအချက်အလက်တွေမှာဖော်ပြထားပါတယ်။နေ့စဉ်နဲ့အမျှမြန်မာနိုင်ငံကနေနီးလန်းအမျိုးမျိုးနဲ့ထိုင်းနိုင်ငံမှာအလုပ်လုပ်ဖို့ဝင်ရောက်နေတဲ့မြန်မာပြည်သားတွေကတော့တရားဝင်အလုပ်သမားမှတ်ပုံတင်ရရှိဖို့အတွက်ထိုင်းအစိုးရကထုတ်ပြန်မဲ့နေ့ရက်ကိုစောင့်ကြရင်အလုပ်သမားမှတ်ပုံတင်မရှိတာကြောင့်ရတဲ့လုပ်ငန်းခွင်တွေမှာပဲပေးသမျှလစာနဲ့လုပ်ကိုင်နေကြရတယ်လို့လည်းအလုပ်သမားအရေးကူညီပေးနေတဲ့အဖွဲ့အစည်းတွေနဲ့တရားဝင်အလုပ်သမားမှတ်ပုံတင်မရှိသေးသူတွေကပြောဆိုကြပါတယ်ရှင်ကျွန်မညညလွင်ပါ
ဆရာနာသိင်းပြီးထိုင်းဘက်ကိုမြန်မာလူသားပို့ထွက်လာတဲ့အကြောင်းမှတ်ညွညွလင်းပြောပြခဲ့တာပါအခုဆက်ပြီးဝါပါဝဲမြောက်ပိုင်းတိုင်းဒါလက်နက်ကင်၃ဘွဲ့နဲ့စစ်ကောင်စီဆွေးနွေးခဲ့တဲ့တဲ့မှာမြောက်ပိုင်းမာမေးအဖွဲ့ဝင်တိုင်းဒါလက်နက်ကင်၃ဘွဲ့နဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ရွေးကောက်ပွဲကျင်းပရေးဖွဲ့စည်းပုံပြင်ဆင်ရေးတွေကိုနေပြည်တော်မှာ၃ရက်ကြာဆွေးနွေးမှုတွေတည်လုံနေပါတယ်စစ်ကောင်စီဘက်ကငြိမ်းချမ်းရေးနီလာခံလုပ်ဖို့အတွက်တင်ပြဆွေးနွေးခဲ့တယ်လို့လည်းဒီစင်းတို့ဘက်မှာပါဝင်သူတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအခြေခံပြီးကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
မြောက်ပိုင်းမှာမိအဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်၃ဖွဲ့ဖြစ်ကြတဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလားခေါ်အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကိုယ်စားလှယ်အဖွဲ့တွေဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့တို့မလ22ရက်နေ့ကနေစတင်ဆွေးနွေးခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်။ရင်းကတိုင်ကျွန်တော်ပြောပြီးသားဖြစ်ပါတယ်။ဒီမြောက်ပိုင်းဖွဲ့တွေနဲ့တွေ့ဆုံဖို့ရှိတယ်ပြောပြီးသားဖြစ်ပါတယ်။အရင်ကလည်းကျွန်တော်တွေ့ဆုံပြီးသားဖြစ်တယ်။အရင်ကတွေ့ဆုံတဲ့ဟာတွေကကျွန်တော်ဆက်မဆွေးနွေးရအောင်ပါလေ။ဆွေးနွေးခြင်းမှာဖြစ်ပါတယ်။ဒီကတော့ရွေးကောက်ပွဲကတော့ကျွန်တော်တို့ကနိုင်ငံအနှံ့မှာပြည်မြန်နဲ့လုပ်မယ်လို့ပြောထားတာပဲဖြစ်တယ်။ဒီကောက်ပွဲလောက်မယ်ဆိုရင်လောက်ဖြစ်တဲ့ဆိုရင်အဲ့ဒီဒေတာတွေမှာပါလုံနိုင်ဖို့အတွက်ဦးတည်ဆွေးနွေးတာမျိုးတော့ရှိကောင်းရှိပါလိမ့်မယ်ဗျာ။ငွေကြေးနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ယခင်ကပြောပြီးသားပါ။ယခင်ကပြောပြီးသားပိုင်းနေဖြစ်တဲ့ကျွန်တော်တို့ဒီဒေတာဖွံ့ဖြိုးရေးအတွက်လိုအပ်ချက်တွေရှိမယ်။ဒီငွေကြေးနဲ့ပတ်သက်ပြီးရင်ကျွန်တော်တို့အဲသူတို့စီကတို့ချင်းကသဘောတူညီချက်တွေရှိမယ်။ကျွန်တော်တို့ဘက်ကလည်းပေးနိုင်တာတွေရှိမယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါဆက်လက်ဆွေးနွေးရတဲ့အကြံတွေရှိပါလိမ့်။ယခင်ကတိုင်ဆွေးနွေးရတာရှိပါတယ်။ဒါတွေကိုဆက်လက်ဆွေးနွေးရမှာဖြစ်ပါ
အဲ့ဒီတွဲဆောင်ပွဲမှာအဖွဲ့အစည်းအသီးသီးရဲ့လူလားချက်တွေဒေတာဖွံ့ဖြိုးတည်ငြိမ်ရေးရွေးကောက်ပွဲကျင်းပရေးကိစ္စငြိမ်းချမ်းရေးညီလာခံကျင်းပရေးကိစ္စနဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်တချို့ကိုပြင်ဆင်ရေးတို့ကိုဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်စစ်ကောင်စီဘက်ကငြိမ်းချမ်းရေးညီလာခံလုပ်ဖို့အတွက်တင်ပြဆွေးနွေးခဲ့တယ်လို့မြောက်ပိုင်းအဖွဲ့တွေဘက်ကတင်ပြခဲ့တာတွေနဲ့ပတ်သက်လို့မိုင်းလားခေါ်အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ကဦးချီမြင့်ကအခုလိုပြောပါတယ်
ကျွန်တော်ဆွေးနွေးထားတာတော့ဒီကောက်ပွဲကိစ္စအချိန်နဲ့မိတ်ဆက်ပေးတယ်။ဘာကျွန်တော်ဒေတာအချိန်နဲ့အချင်းချင်းနဲ့ပြောပြတယ်။ငင်းချမ်းရဲ့ညီလာခံကိစ္စတခုလုပ်ချင်လို့တို့အဆွေအဖွဲ့မှလုပ်ချင်လို့ဆွေးနွေးထားတယ်။အဲဒီလိုတင်ပြလာတဲ့အခါကျွန်တော်ပြန်ပြီးမှခုတွေလူကြီးတွေနဲ့ဆွေးနွေးပြီးမှအဖြစ်ပေးမယ်ဆိုတော့အဲ့လိုနဲ့ကျွန်တော်ရထားတယ်ဒီလေးချက်တော့ပဲကျွန်တော်ပြအဲ့လိုဆွေးနွေးထားတယ်ဆက်နဲ့နေမယ်ဒီငင်းအချိုင်းရဲ့နဲ့ကျွန်တော်ဖွံ့ဖြိုးရေးကိစ္စတွေဖွံ့ဖြိုးကိစ္စရဲ့ဖက်မှန်းနဲ့ဒီလိုဆွေးနွေးထားတာနဲ့တင်ပြထားတာအဲ့လိုသူတို့ကလည်းမတနိုင်ဘူးသူတို့ကလည်းတက်ဆိုင်ရာဝန်ကြီးဌာနနဲ့တွားညီနိုင်ဆွေးနွေးမယ်နောက်ဆုံးမှာဘယ်လိုအကောင့်ထဲပို့နိုင်မှန်းတော့မသိရသေးဘူးပေါ့
ရွေးကောက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတိတိကျကျဘယ်အချိန်လုံမယ်ဆိုတာမပြောပေမဲ့တည်ငြိမ်အေးချမ်းမှလှုပ်ဆောင်နိုင်မှာဖြစ်တယ်ဆိုတဲ့အကြောင်းပြောဆိုခဲ့သလိုတည်ငြိမ်မှစည်ရင်တွေကောက်ယူနိုင်ဖို့လှုပ်ဆောင်နိုင်မယ်လို့တင်ပြခဲ့တာတွေရှိတယ်လို့ပြောပါတယ်ဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့ဒီကနေ့ဆွေးနွေးပွဲအပြီးမှာနှစ်ဖက်သဘောတူလက်မှတ်ထိုးခဲ့ကြတယ်လို့ပြောပါတယ်ဒီတွဲဆောင်မှုမတိုင်ခင် UWSP, NDAA, SSPP နဲ့ Kachemji Lula Ye Pwe K I U Yakai Tato AA The Aung Palong Amyoda Lumya Ye Tamaro T N L E Ne Yama Amyoda Democratic Mahame Tamaro M N D A A Ruha Pansamyo Ma Mala Sangayan Sachao Yanid Vima Neyacha Twisong Gejara Shibare Yaupain Mahame Apwe Wing Gonzong Dechuha Pansan Swinibwe Apima Teyo Usoya Tukosle Tenshi Jane Teyo Nanga Kumimyo Ma Twayo Twisong Gejabare
ဒီကနေ့စစ်ကောင်စီနဲ့တွဲဆုံမှုမှာတော့တိုက်ပွဲတွေရှိနေစေဖြစ်ကြတဲ့တခြားမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေနဲ့ပတ်သက်လို့ဆွေးနွေးမှုမရှိကြပါဘဲတမတော်ဘက်ကတိုက်ပွဲရှိနေလဲငြိမ်းချမ်းရေးဆွေးနွေးသွားဖို့ဖိတ်ခေါ်ခဲ့တယ်လို့ဦးကြည်မြင့်ကပြောပါတယ်။တော်တော်ကျွန်တော်တို့တိုင်းဒါကိစ္စနဲ့ဆိုလို့ရှိရင်ကျွန်မအမိကွယ်လွဲတာနဲ့ပါလာညာဖြစ်ရင်တော့ဆွေးနွေး
ဒီဖွဲ့သုံးဘွဲ့ဟာပြီးခဲ့တဲ့ဇန်နဝါရီလကလည်းစစ်ကောင်စီရဲ့ငြိမ်းချမ်းရေးအဖွဲ့နဲ့တွဲဆောင်ခဲ့တဲ့အပြင်မနစ်စက်တင်ဘာ26 26 နှစ်ဆက်ရှိရဲ့တွင်မှာလည်းစစ်ကောင်စီရဲ့ငြိမ်းချမ်းရေးအဖွဲ့နဲ့တွဲဆောင်ခဲ့တဲ့အပြင်မနစ်စက်တင်ဘာ27 26 နှစ်ဆက်ရှိရဲ့တွင်မှာလည်းစစ်ကောင်စီရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့တွင်နဲ့နေပြည်တော်မှာတွဲဆောင
ရက်ကောက်ပွဲကိစ္စပါဆွေးနွေးကြတာကိုကိုခမောင်စုံမင်းပြောပြခဲ့တာပါ။အခုတော့နေပြည်တော်ပါဝင်နိုင်ငံတော်မှမိပြနိုင်တဲ့သတင်းပါ။ရန်ကုန်နဲ့မန္တလေးပါဝင်မြို့ကြီးတချို့ကလက်စစ်တရားပေးစက်ရုံတွေကိုပိတ်ပို့နေတဲ့သဘာဝတန်ခွေပိုင်လိုင်းကိုပြုပြင်တဲ့အတွက်ဒီရက်ပိုင်းထဲမှာလက်စစ်တရားယောင်းနေနိုင်ကြောင်းလက်စစ်တရားကော်ပိုရေးရှင်းကဒီနေ့အသိပေးထားပါတယ်။လက်စစ်ကိုအချိန်ပိုင်းပဲရနေချင်းပို့ဆိုးလာမှာကိုလုပ်ငန်းရှင်တွေစိုးရိမ်နေတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစော်ဝက်လိုင်းပြောပြပေးပါအောင်ခင်ဗျာ
တရက်ကို၄နိုင်ချာတနိုင်ငံလုံးကိုအလဲကျမိပေးနေတာကနေလက်စစ်တအားထပ်ပြီးရှော့ကြနိုင်ကြောင်းလက်စစ်တအားဖြန့်ဖြူးရေးကော်ပိုရေးရှင်းဘက်ကဒီကနေ့အသိပေးလိုက်ပါတယ်ဘလောက်ထိရော့ကျသွားမယ်ဆိုတာမသိရပေမဲ့တရက်ဝင်ကြေညာချက်မှာတော့225မီဂါဝတ်ရော့နေသွားလိမ့်မယ်လို့ဖော်ပြထားပါတယ်လျက်စစ်တာအပေးကော်ပိုရေးရှင်းကအရာရှိတူကတော့လက်ရှိအလဲကျမိပေးနေတဲ့ပုံစံကိုပြင်မှာမဟုတ်ဘဲလိုအပ်ရင်ပြတ်တောက်မှုဖြစ်လာနိုင်တာကိုကြိုတင်အသိပေးတာလို့ VOA ကိုပြောပါတယ
်။အဲဟာတာကဟိုရော့ကျသွားမယ်အဲဆိုတာကဟိုလိုအပ်ရင်အဲ ADC လှုပ်ရှားတိပါရီမိပိန်ပိတ်မယ်ဆိုတဲ့သဘောပါပဲ။အလဲကျတော့ဒီတိုင်းပေးနေမှာပေါ့။ဖြစ်ချင်မှလည်းဖြစ်မှာပေါ့။အခုသွားနေတဲ့အလဲကျတိုင်းပဲ။အလဲကျကိုပြင်ဖို့မှညွန်ကြားချက်မှမရှိသေးပဲနဲ့ကျွန်တော်တို့အလှည့်ကြပေးတာပြင်မယ်ဆိုရင်ကျွန်တော်တရားဝင်ထပ်ပြီးတော့ချပြမယ်လေနော
်အခုအချိန်မှာမနေ့9နာရီကနေ9နာရီ9နာရီကနေ10နာရီ10နာရီကနေ9နာရီဒီပုံစံအတိုင်းမြို့နယ်အများစုမှာအလှည့်ကြစနစ်ကျင့်သုံးနေတာဖြစ်ပါတယ်မိရတဲ့အချိန်နဲ့တာကြောင့်အသေးစားအလတ်စားအိမ်တွင်းမှုလုပ်ငန်းတွေလည်းရပ်တည်ဖို့ခက်ခဲနေတုန်းဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ရန်ကုန်ကတွင်ကုန်လုပ်ငန်းရှင်တို့ကအခုလိုပြောပါတယ်
မနောဝိင်းတော့လေဒီကအဓိကလို့တော့မီးဒီကလို့ကမနောဝိင်းတော့လာဆိုအဲဒီဒီကတည်းကနေလည်းအဆင်မပြေဘူးမီးကဘွားအများကြီးပုံပါတော့နော်အဲ့တော့သူမလာတဲ့ခင်ဗျာလို့ရှင်မနောကတော့တစ်ဆမလေးလောက်တာဖြစ်တဲ့တော့တန်းနေအဓိကလို့ပြရဆိုခင်ဗျာလည်းမမီးဒီလေးပါးလေးထောင်းမယ်ပေါ့နော်ဒီပါးလေးထောင်းမယ်ဒါမီးရွယ်ပြီးအလုံးလုံးပြင်မယ်ဒီကဝေအားလည်းနင်းနေလားဆိုတော့ပေါ်လာလေးနေတဲ့ခါကျတော့ဒီမှာမိသက်တွေတော့တစ်ခါတည်းကတိတ်မလန်းနိုင်ဘူးเนาะအဲ့တော့အာအလုပ်တွေတော့ကားရတယ
်ဒီရပိုင်းထဲမှာပဲနေပြည်တော်ကပါအလဲကျမိပေးတော့မယ်လို့လျှက်စစ်စွမ်းအားဌာနဘက်ကထုတ်ပြန်ထားပါတယ်နေပြည်တော်ခရိုင်ထဲကမြို့နယ်တွေမှာမကြာခဏမိပြက်လေးရှိလာပေမဲ့အခုအလဲကျပေးဖို့ဌာနဆိုင်ရာဘက်ကထုတ်ပြန်လာတာဖြစ်ပါတယ်မကြာသေးခင်ကရန်ကုန်က SME လုပ်ငန်းရှင်တွေနဲ့စစ်ကောင်စီခေါင်းဆောင်တို့တွေ့ဆုံခဲ့တာမှာလုပ်ငန်းရှင်တွေကလျှက်စစ်မိပုံမှန်ရရှိဖို့ပြောဆိုခဲ့ကြပါတယ်လျက်စစ်မရတာကြောင့်ကုန်ကြစည်မကမီပဲနှစ်နှစ်အတွင်းရပ်နားသွားတဲ့အသေးစားအလတ်စားလုပ်ငန်းတွေလည်းအများအပြားရှိလာနေပါတယ်ခင်ဗျာ
နေပြည်တော်အပါဝင်နိုင်ငံတော်မှမိပြတ်နိုင်တာကိုကိုစော်ဝက်လိုက်ပြောပြခဲ့တာပါအခုလိုချက်သားရည်ညရဲ့သတင်းပို့ဖို့ချက်တွေအပြီးမှာတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အပါဝင်ပတ်စင်ခဏတွေလာဖို့ရှိသေးတာမို့ဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click
ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line to meter 1925 32ကနေအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကလည်းတစ်ချိန်တည်းထုတ်လွှင့်ပေးနေပါတယ်။အခုတော့ကျက်သားရီညတိုင်းထုတ်လင့်ပေးနေကြပတ်စင်ကဏ္ဍတွေကကျွန်တော်ပြောပြနေကြချမ်းမိုင်ကန္တာနောက်တိုင်းရင်ဒေသသတင်းတောက်တွေရဲ့တိုင်းရင်ဒေသသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါဘုံကျဲလို့တော်လိုက်မပြိုကွဲပါဆိုတဲ့ခေါင်းစဉ်နဲ့ဥအောင်ခင်ကသုံးသက်ပြထားပါတယ်အာဏာသိမ်းစစ်တပ်ဟာလက်နက်အကူအပေါ်စီးယူပြီးလေတပ်ကဘုံကျဲလို့ပြည်သူတော်လိုင်းရေးနေဦးတော်လိုင်းရေးကတော့ဘလို့မှပြုတ်ကွဲသွားမှာမဟုတ်ကြောင်း VN စစ်ကိုဥပမာအထောက်ထားပြပြီးဥအောင်ခင်ရေးသားထားတာကိုကိုညာဝေးအောင်နဲ့အတူပြောပြထားတာမျိုးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဆရာနာသိပြီးနနစ်ကြတဲ့အခါမှာစစ်ကောင်စီလေတပ်ကဘုံကျဲတိုက်ခိုက်တဲ့ရေပောင်း250လောက်ရှိတယ်လို့ဖေဖော်ဝါရီလထုတ်မြန်မာ Peace Monitor မှာဖော်ပြပါတယ်
။မာရ
အရသား500ကျော်သေဆုံးပြီးတိုင်းရင်းသားတပ်ဖွဲ့ဝင်50နဲ့ PDF အဖွဲ့ဝင်30ထိခိုက်ဒဏ်ရာရတယ်လို့ဆိုပါတယ်။ဘုံကျဲမှုကြောင့်နေရက်ကထွက်ပြေးတိမ်းရှောင်သူဦးရေ5000ကျော်ရှိနေပြီဖြစ်ပါတယ်။ဒီပဲမြို့နယ်လက်ရက်ကုန်းရွာကစာတင်ကျောင်းဘုန်းကြီးကျောင်းကိုဘုံကျဲမှုဖခမျိုးနဲ့အနတ်ပါဂီတဖျော်ပြပွဲကိုတိုက်ခိုက်မှုဒီမော့ဆုပ်ဒုက္ခတဲ့စကံဘုံကျဲမှုစတာတွေကိုလူတိများပါတယ်။ကရင်ပြည်နယ်နဲ့စကိုင်းတိုင်းကိုလေတပ်ကအများဆုံးတိုက်ခိုက်ပါတယ်။တတိယအများဆုံးတိုက်ခိုက်ခံရတာကချင်ပြည်နယ်ဖြစ်ပြီးရခိုင်ရှမ်းခရိုင်ချင်းပြည်နယ်မကွေးနယ်ပဲခူးတိုင်းကိုလည်းစစ်ကောင်စီလေတပ်ကတိုက်ခိုက်ပါတယ်။မြေပြင်စစ်ဆင်ရေးအခြေအနေမကောင်းတာကိုတုံ့ပြန်တဲ့အနေနဲ့လေချောင်းကဘုံကျဲတာပါတရုတ်လုတ်စစ်လေရင်နဲ့ရုရှားလုတ်စစ်လေရင်တွေဟာဖျားချောင်းစာတင်ချောင်းနဲ့အခြားဘာသာရေးအဆောက်အဦတွေကိုတိုက်ခိုက်နေပါတယ
်အမေရိကန်ဟာလေတပ်အားကိုပြီး VNN ပြည်ရင်းစစ်ကိုအဆုံးသတ်ဖို့ကြိုးပမ်းပေမဲ့ရည်ရွယ်ချက်မအောင်မြင်တာဟာအထင်ရှားဆုံးသမိုင်းဥပမာတစ်ခုဖြစ်ပါတယ်1965ကနေ1985အထိဘုံမျိုးစုံတန်ချိန်8တန်းလောက်အမေရိကန်စစ်တပ်ကVietnam, Laos နဲ့ Cambodia မှာကျဲချခဲ့ပါတယ်။ဒုတိယကမ္ဘာစစ်အတွင်းဥရောပနဲ့အာရှမှာကျဲတဲ့ဘုံးထက်နှစ်ဆလောက်ပိုများပါတယ်။လူသမိုင်းမှာအကြီးမားဆုံးသောလေကြောင်းတိုက်ခိုက်မှုကြီးလို့သတ်မှတ်ကြပါတယ်။ Vietnam ဒေါ်လာရင်းသမားယောက်ျားတွေကတော့စစ်စစ်ညက်ညက်ကြေကုန်လိမ့်မယ်လို့ American တွေဘက်ကတွက်ဆပါတယ်။တာမန်ဘုံမျိုးစား18မျိုးနဲ့ပေဒိန်ဘုံ22မျိုးကိုကျဲချခဲ့ပါတယ်။ Vietnam ယောက်ျားတွေတုံးတဲ့လာအိုနဲ့ကမ္ဘောဒီးယားလမ်းကြောင်းကိုလည်းဘုံမျိုးစုံကျဲချခဲ့ပါတယ်။ဒါပေမဲ့ VNN ယောက်ျားတွေကတော့ဘုံကျဲတာခံရလို့စိတ်တက်ကြသွားတာမဟုတ်ပါဘူး
။အမေရိကန်စစ်လေရင်တွေကျဲချတဲ့ဘုံမျိုးစုံဟာပြစ်မှတ်ကိုမထိမှန်မဲ့လူသူမရှိတဲ့တောထဲကိုကျသွားတာများပါတယ်။ VNN ယောက်ျားတွေဟာနယ်မြေကျွမ်းကျင်တာမို့လေကြောင်းရံကိုကာကွယ်ဖို့ကတုတ်ချင်းနဲ့ဥမင်လိုင်ကောင်အများအပြားတူးထားပါတယ်။မပေါက်ကွဲတဲ့ဘုံကိုပြန်သုံးပြီးအမေရိကန်တပ်ကိုတိုက်ခိုက်ပါတယ်။မြေပြင်မှာအထိနာလာတဲ့အမေရိကန်တပ်ဟာအရသားတွေကိုပါတိုက်ခိုက်တဲ့အတွက်နာမည်ပြစ်လာပါတယ်။မိုင်လေးလူသက်ပွဲကိုသတင်းသမားတွေကထုတ်ပေါ်လို့ကဘာကသိသွားပါတယ်။ဒါကြောင့်အမေရိကန်အစိုးရရဲ့ဗီယက်နမ်ထိုးစစ်ကိုအမေရိကန်ပြည်ထောင်စုအတွင်းမှာလည်းစန့်ကျင်သူတွေများပြားလာပါတယ
်။တောကျွမ်းတဲ့ဗီယက်နမ်ယောက်ျားဟာတပ်ပုံးချပြီးခြုံခိုးတိုက်ပွဲဆင်နွှဲရမှာကျွမ်းကျင်တဲ့အတွက်အမေရိကန်စစ်သားအကြအဆုံများလာပါတယ်။မမြင်ရတဲ့ယောက်ျားစီတီကိုတိုက်ခိုက်နေရတာအမေရိကန်စစ်သားတွေစိတ်ဓာတ်ကျစရာဖြစ်ပါတယ်။တောင်ဗီယက်နမ်ကယောက်ျားစီတီကိုမြောက်ဗီယက်နမ်ကလက်နက်ခဲယမ်းနဲ့ရိတ်ခါအဆက်မပြတ်ထောက်ပံ့နိုင်တာဟာအဓိကအင်အားဖြစ်ပါတယ်။လာအိုနဲ့ကမ္ဘောဒီးယားနိုင်ငံကိုဖျက်သွားရတဲ့ထောက်ပို့လမ်းကြောင်းကိုအမေရိကန်ကဘုံကျဲတိုက်ခိုက်ပေမဲ့ပြစ်မှတ်ကိုမထိမှန်တာကများပါတယ်။ဘုံကျဲတိုက်ခိုက်ခံရတဲ့ဂျားကဗီယက်နမ်ယောက်ျားတွေဟာရံပန်ရံခါတံပြန်ထိုးစစ်ဆင်နွှဲနိုင်တာကိုကြည့်ရင်လက်နက်အင်အားကြီးမားတဲ့အမေရိကန်လေတပ်ရေတပ်နဲ့ကြီးတပ်ဟာလိုချင်သလိုလုပ်လို့မရဘူးဆိုတာအစောပိုင်းကတည်းကထင်ရှားလာမှု စစ်ဆေးဆွေးနွေးပွဲလုပ်ပြီးဗီယန်နမ်ကထွက်ခွာလာရပါတယ
်စစ်ကောင်စီလေတပ်မှတိုက်လျင်အစီး80နဲ့ရဟတ်ယာဉ်85စီးလောက်ရှိတာမူလေရင်ဓာတ်စီနဲ့အပိုးပစ္စည်းတဲဆောင်တာကိုတိုက်ခိုက်တဲ့နီးနဲ့လေကြောင်းရန်ကိုကာကွယ်နိုင်ပါတယ်အမေရိကန်စစ်တပ်ကအငိမ့်စားဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကလည်းလေရင်တွေကိုမပြန်တန်းနိုင်အောင်လုပ်တဲ့နီလန်းတွေကိုအရာဝတီစာဆောင်နဲ့မေးမြန်းခန်းမှာပြောသွားပါတယ်။လေရင်ပြန်တန်းနိုင်ဖို့အတွက်လေရင်ဘူးဓာတ်စီဘိန်းလုံးနဲ့ပြေးလန်းရှိဖို့လိုပါတယ်။ဒီအထက်ကတခုခုမရှိရင်လေရင်ပြန်တန်းလို့မရတာကိုအမြဲတမ်းသတိထားဖို့လိုပါတယ်။လွန်ခဲ့တဲ့နှစ်ဖေဖော်ဝါရီလကမော်ဘီလေဓာတ်စခန်းမှာယူရှလုပ်လေရင်နှစီးကိုအဝေးထိန်ပုံသုံးပြီးတိုက်ခိုက်ခဲ့တဲ့ဥပမာရှိပါလေမိမိမှာရှိတဲ့စက်တနာနဲ့ရဟယင်ကိုတိုက်ခိုက်တဲ့နီလန်းတွေကိုလည်းသိရှိနားလည်ထားဖို့လိုတယ်လို့တော်လိုင်းရဲ့ဘက်ကကူးပြောင်းလာတဲ့ဗိုလ်ကြီးတဦးကပြောပါတယ်ရဟယင်ကိုပြစ်မယ်ဆိုရင်လေရင်မှုသို့မဟုတ်ရဟယင်အမီတဲရော်တာကိုပြစ်တာဟာအကောင်းဆုံးလို့ဆိုပါတယ်ရဟယင်အမီပျက်စီးသွားရင်ပဲ့ထိန်မရှိတော့တဲ့အတွက်ဒစီလုံးပြက်ကျနိုင်တယ်ဆိုတာကိုသဘောပေါက်ဖို့လူတဲလို့ဆိုကြောင်းပြင်ပြလိုက်ရပါတယ်ခင်ဗျာ
စစ်တပ်ပုံကျဲလို့ပြည်သူတော်လှန်မပြိုကွဲနိုင်တာကိုဥအောင်ခင်ရဲ့မြမရေးသုံးသက်ချက်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျမရေးကဏ္ဍပါမြမနိုင်ငံမှာရနိုင်တဲ့အာဟာရပြည့်ဝတဲ့ဟင်းသီးဟင်းရွက်တွေအကြောင်းကိုပြောပြထားပါတယ်မြမနိုင်ငံမှာအာဟာရပြည့်ဝတဲ့ဟင်းသီးဟင်းရွက်တွေအတွက်မိမိဝင်ဝင်နဲ့လလန်းမိတာကိုရွေးချယ်စားသုံးသင့်တယ်လို့အာရပညာရှင်တွေကအကြံပြုနေပါတယ်။အခုလိုရွေးချယ်နိုင်စရာဟင်းသီးဟင်းရွက်တွေမြန်မာနိုင်ငံမှာဘလောက်များများအထိရှိနေပါလဲ။ဒီအကြောင်းနယူးယောက်မြို့ကော်နယ်တက်ကသူကအပြည်ပြည်ဆိုင်ရာအာရဆိုင်ရာပမောက္ခဒေါက်တာခင်မချိုကိုကျွန်တော်ပဲမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ Okay, ပမောက္ခဒေါက်တာခင်မချိုခင်ဗျာ။ကျွန်တော်တို့ကျန်းမာဖို့အာဟာရရှိစာရရှိပြဿနာတွေနောက်စားသောက်ဖို့အားနည်းချက်တချို့ရှိလို့ဘလို့စားသုံးသင့်တာနဲ့ဒီအာဟာရပြည့်စာရရှိရေးအတွက်ဘလို့စီမံစိုက်ပျိုးသင့်မုံတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆင်ပါရင်နောက်ထပ်ဘလို့ဟင်းသီးဟင်းရွက်တွေကိုလည်းဒီအလေးထားစားသင့်တာအတွက်အဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်ပ
ါကျန်းမာဖို့ strong ပေါ့နော်တန်ဆွမ်းနေဖို့အဲ့အတွက်ကျမတို့ကတနေ့တနေ့ကိုယ့်ရဲ့ဝင်ဝင်နဲ့မျှတာတဲ့အစားအသောက်ကလေးတွေကိုကိုယ်တိုင်းပြည်ရဲ့ကိုယ်ရင်ကျေးမှုနဲ့လည်းတွေးဖီမသွားအောင်အသောက်ကလေးတွေကြိုက်တာလားအချိုချင်းငါးစားလေးတွေကြိုက်တာလားငပိရည်နဲ့တို့စားတာကြိုက်တာလားသမင်းပေါင်းလေးကြိုက်တာလားသမင်းလေးကိုကြော်စားတာကြိုက်တာလားဆံပြုတ်လေးကိုကြိုက်တာလားဘာပဲကြိုက်ကြိုက်ကိုယ့်ရဲ့ကြိုက်စားလေးတွေဖြစ်ရမယ်ဒါပေမဲ့အဟာရဆိုတဲ့ခုနတန်ဖိုးတွေဆုံးရှုံးမသွားအောင်စီကံလေးနဲ့ဖုတ်စေပြီးလို့ပြောတဲ့ဒီအနေရဖြစ်စေမဲ့တကွေတန်ရှင်းကျမ်းမာခြင်းဒီအစားအသောက်ပြင်ဆင်ချက်ကုတ်တဲ့နေရာမှာလိုက်နာရမယ့်ဟာတွေကိုလည်းခေါင်းထဲမှာအမြဲထည့်ပြီးတော့ဒါစီကံလေးနဲ့လှုပ်သွားမယ်ဆိုရင်လှုပ်ကြည့်လိုက်ပါ၃လလူတဦးတယောက်ကဒါက24နာရီ process မဟုတ်တဲ့အတွက်24နာရီအတွင်းတော့မရဘူးအနည်းဆုံးတော့၃လ view site ကြည့်လိုက်အခုကျွန်မအကြံပေးတဲ့အတိုင်းဒီလိုလေးပဲစကြည့်မယ်ကိုကရွာမှာပဲနေနေဟိုးမြို့ချမ်းသာတဲ့တထေးရပ်ကွက်ကြီးမှာပဲနေနေဗမာပဲနေနေကိုယ့်ရဲ့စီကံလေးကကိုယ့်ရဲ့ဝင်ငွေနဲ့လက်တကမ်းမှာရှိတာလေးကိုစနစ်တကျစားတတ်တယ်ဆိုလို့ရှိရင်အဲ့ဒီအလေးအကျင့်လေးကလည်းအင်မတန်ကောင်းတဲ့အလေးအကျင့်ပဲအင်မတန်ကောင်းတဲ့စီမင်းစည်းကမ်းလေးဖြစ်တဲ့အတွက်အေယာမကြီးကျယ်တဲ့တိုင်းပြည်အုပ်ချုပ်မှုလို့တိုင်းပြည်ဖွံ့ဖြိုးမှုလို့တိုင်းပြည်တိုးတက်မှုလို့ဒါမျိုးတွေကိုလုပ်မယ်ဆိုလို့ရှိရင်အဲဒါတွေကအင်မတန်မှအရေးကြီးဒါမှရှိပဲနဲ့လုပ်လို့ရှိရင်တော့ဘယ်ဟာပဲလုပ်လို့မကြမ်းမှရင်အဆင်မပြေဘူး decision ချရတဲ့သူကလည်းမမှန်နိုင်ဘူးအုံနောက်ကမှခေါင်းကိုင်နေတယ်ဆိုလို့ရှိရင်ဘလို့မှတွေးတော့ခံနိုင်မှာမဟုတ်တော့ဘူးလေတွေးတော့နေတယ်တွေးတက်နေတယ်ဆိုအဆင်မပြေဘူးလေအဲ့တော့ဘာပဲပြောပြောဒီခန္ဓာကိုယ်ကြီးက fit ဖြစ်နေမှာ
ဟုတ်ကဲ့ဆရာမအဲ့တော့အခုလို fit ဖြစ်ဖို့ကြက်မှဖို့အတွက်ပေါ့နော်ဘလို့ဟင်းသီးဟင်းရွက်တွေကိုအဓိကစားဖို့အကြံပြုဆရာဆရာ
ဖြစ်ဖြစ်နေဖို့ဆိုတာလေစီးဟုတ်ထောပတ်စားစရာလည်းမလိုဘူးအဲ့တော့ကျမအေးရနေပြီးတော့ဇက်အထိပေါ့နော်မြမပြီးရဲ့အစားအသောက်တွေကျမပြောပြမယ်ဆိုလို့ရှိရင်အဲကျမတို့အင်္ဂလိပ်လိုရေးထားလို့ပေါ့နော်အဲ့တော့ဘူးမရထွက်တဲ့ဘူးညွန့်စားမလားဘူးသီးစားမလားဘူးဝင်စားမလားပြီးရင်ချမောင်မရထွက်တဲ့ချမောင်ရွက်စားမလားချမောင်သီးစားမလားပြီးလို့ရှိရင်ဒန်းနလွန်ဒန်းနလွန်ရွက်ဒန်းနလွန်သီးပြီးလို့ရှိရင်ကော်ဘီတုတ်ဘန်ကော်ဘီဟာပြီးရင်ဟင်းနုနွယ်ဟာပြီးလို့ရှိရင်ကညှို့ရွက်အပြင်ကစွန်းရွက်ပြီးလို့ရှိရင်ကမွန်းကျင်ရွက်ကမွန်းကျင်သီးဟာနောက်ပြီးလို့ရှိရင်မကြီးရွက်မကြီးသီးမဲစလီရွက်နန်းနန်းပင်ပြီးပေါက်ပန်းပြူရွက် Now be ye shall you it, be ye nana ma shanana look the nana you ja ji. So damn you gono. Ha be losing ye subo you it. Ha be losing ye a jamaruan yes or let those are dangy.
Okay, Sama. No tell you the sudden hindi hiati. She did that sama.
Let Emma. ပါပစာမှာလည်းဘေးစရာမလို့ကျွန်မငငယ်လေးတော့ဟိုကျောင်းဆင်းလို့ရှင်ကျောင်းနဲ့အိမ်နဲ့အပြန်မှာလက်ခွေးနဲ့ဆင်းဆင်းပြီးနှုတ်တဲ့ကောက်ယူးနွယ်ဆိုတာရှိသေးတယ်။စပါးပြီးနေရရုပ်ပြတီမှာနွယ်နဲ့ကောက်ယူးနွယ်ဆိုတာအင်မတန်မှအဟာရပြည့်တဲ့ကောက်ယူးနွယ်နှုတ်လိုက်ရင်တနားကြီးလောက်နှုတ်လို့ရှင်လက်နဲ့တပွေ့ရွဲ့ရတယ်။ဆိုအဲ့ကောက်ယူးနွယ်လေးတွေပြုတ်မလားအတို့တို့မလားတုတ်စား ရှိတယ်ခရမ်းကျုပ်သီးလေးတွေဆိုဒါလေးတို့လည်းမြန်မာလူမျိုးတွေအပြုတ်ပြီးအတုတ်တုတ်တယ်အစိမ့်လေးစားလို့ရတယ်ခတ်သက်ခတ်သက်နဲ့အင်မတန်မှအာဟာရတွေပြည့်တယ်ဒီလိုရှိရင်ကြောင်ရှာသီးနော်ကြောင်ရှာပွင့်တုတ်စားမယ်အသီးစားမယ်ကြောင်ရှာရွက်ပူတုတ်စားမယ်တပင်းလုံးစားလို့ရတယ်အဲပြီးလို့ရှိရင်ခင်းဟင်းနဲ့ချက်တဲ့ဗဒတ်စာလို့ပေါ့နော်ဒါဗဒတ်စာဆိုလို့ရှိရင်လည်းညှစ်လေးနဲ့ချမောင်ရွက်လေးနဲ့ဗဒတ်စာလေးနဲ့ချင်းချက်ကြရတယ်အဲဖယုံညို့နေဖယုံပွင့်နေနဲ့ချင်းချက်တယ
်ဟုတ်ကဲ့ဆရာမဒီနေရာမှာဒီလူကြိုက်များပြီးတော့လွယ်လွယ်ရနိုင်တဲ့ဒီအာဟာရရှိတဲ့ဟင်းနေဟင်းရမျိုးကိုဆိုရင်ရောဘယ်လိုအကြံပြုချင်လဲဆရာမ
လူတွေသိစားကြတဲ့ဘဲပင်ပေါက်ပေါ့ဒါဘဲပင်ပေါက်ကိုဘဲဒီစင်းရနေဖောက်တယ်မှတ်ဘဲရနေဖောက်တယ်အခုအဲ့ဒီတဲ့အာဟာရပြေွားတဲ့ပို့ပြီးအာဟာရများတဲ့အနီရောင်ရှိတယ်မန်ဒင်းပေါ့ဘဲဒီစင်းကိုမှအနီရောင်လာတာသူကအနီရောင်ဖြစ်တဲ့အတွက်အန်ဒူဆန်သူ့ရဲ့အာဟာရဓာတ်တွေပိုများတယ်ဆန်အနီရောင်လို့ပေါ့ဆိုအဲ့လိုမျိုးအခုဘဲဒီစင်းကိုမှအနီရောင်ရှိတဲ့ဟာညီမဒီမှာတော်တော်များစိုက်နေပြီဒါတွေအာဟာရပိုတယ်လူတွေဘင်းချက်စားမယ်ဆိုရင်အဲပြီးလို့ရှိရင်နောက်တစ်ခါအဲသခွားသီးဆိုလဲဒါဆန်နလာရသည်ရှိနေတဲ့သခွားသီးပေါ့နော်အဲပိနေသီးတွေဆိုခုနအစိမ့်လေးတွေဆိုဟင်းချက်စားလို့ရတယ်ဖျဲသီးတိတိလေးတွေအစိမ့်ဆိုလဲဟင်းဖြစ်ချက်စားလို့ရတယ်ဒါတရက်သီးမှာမှတရက်ကင်းဆိုတာရှိတဲ့အငယ်တိတိလေးတွေအာတရက်သီးအစိမ့်ဘဝမှာချက်စားမယ်အမဲဘဝမှာလည်းဟင်းနဲ့ထက်ချက်စားမယ်အာနောက်တစ်ခုကဒီ gooseberry လို့ခေါ်တဲ့ဇီးပြူသီးဆိုတာမြန်မာပြည်နေရာတော်တော်များများမှာကျွန်မတွေ့ဟောကျွန်မကိုနိုင်တယ်အရင်ကြိုက်ငငယ်တုန်းကတော့အာဟာရတန်ဖို့မသိဘူးအခုတော့ဓာတ်ခွဲကြည့်တော့အင်မတန်မှအာဟာရတွေကျော်ဝတယ်ဒီဇီးပြူသီးဗီတာမင် C တွေအမြင့်တက်ဆိုတဲ့ fiber တွေကယ်စီယမ်တွေဗီတာမင်ခေဒီ ఓ အင်မတန်မှအာဟာရကြောက်ရတဲ့ဇီးပြူသီးလိုဟာမျိုးလေးတွေကိုငရုတ်ဆုံနဲ့ထောင်းပြီးတော့အဲအတံမြားလေးနှစ်မြေပဲဆန်လေးနဲ့ကျက်တုံစင်းလေးနဲ့မြုပ်ပြီးစင်းလေးနဲ့ဆိုဩအင်မတန်မှအရသာရှိတဲ့ဟင်းတစ်ဖက်ပေါ့နော်ဒါဇီးပြူသီးထောင်းလိုဟာမျိုး
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီအာဟာရရှိတဲ့ဟင်းသီးဟင်းရွက်တွေကိုစားသုံးတဲ့နေရာမှာသတိပြုစရာမျိုးရှောင်ကျဉ်တင်တာမျိုးရောအကျံပြုဖို့ရှိသလားဆရာမ
ညီမလူမျိုးကကြအဲ့ဇီးပြူသီးကိုပြုတ်ပစ်တာမျိုးလို့အရေးသွန်ပစ်တာမျိုးလို့အဲ့ဒါကကြတော့မှားတယ်လေအဲ့လိုဒီလိုဗီတာမင်နဲ့မှမဗီတာမင် B လို့ဗီတာမင် C လို့ဆိုတာကဝါတာဆောလို့ပေါ့ရေမှာပျော်တဲ့ဗီတာမင်တွေဖြစ်တဲ့အတွက်အရင်နဲ့ပြုတ်ပြီးသွန်ပလိုက်ရင်တော်တော်များများကမရှိတော့ဘူးသွန်တဲ့ထက်ပါသွားတာဒါကြောင့်အသီးနှံတွေကိုဟိုချုပ်ခုတ်ဖြစ်ပြီးလို့ရှိရင်စိတ်နှွားပြီးရင်ဘယ်တော့မှရေမစေးပါနဲ့ဆိုတာခုနပြောတဲ့ဗီတာမင်တွေနဲ့တထုဓာတ်တွေကသွန်ပစ်တဲ့ရေတွေပါသွားမှာဆိုလို့ဟိထုံနည်းတူဆိုတာပဲဟင်းရဲ့ပြုတ်တယ်လေပြုတ်ပြီးလို့ရှိရင်ဒါရေတွေကသွန်ပစ်တော့အာဟာရတော်တော်များများသွန်ပစ်တဲ့ထက်ပါသွားတယ်ဒါကြောင့်ဟင်းရဲ့ပြုတ်ကို steam လေးလုပ်ရင်လုပ်မယ
်ပေါ့နာပေါ့နော်ဆရာ
အဲဟုတ်တယ်ဟုတ်တယ
်ဟုတ်ကဲ့
ထမင်းအိုးရဲ့အပေါ်မှာထက်နှက်ရင်ထက်မယ်ရွာမှာကျမစမ်းကြည့်တယ်ထမင်းအိုးနှက်တဲ့အပေါ်မှာကျမထင်းမီးလေးနဲ့ချက်ကြည့်တယ်ချက်ပြီးတော့ထမင်းအိုးနှက်တဲ့အပေါ်မှာဟင်းရဲ့ကလေးထက်နှက်ကြည့်အာ very goodအဲ့တော့ rice cooker မှာရှိတဲ့ခြေရွာမှာလည်းခြေရွက်ကို steam လုပ်စရာမရှိတော့အဲ့လိုလုပ်လိုက်တယ်အဲ့တော့ရင်းနှီးပပွဲစုထဲမှာ dip လုပ်တာတော့ကောင်းတာပေါ့နော်ရင်းနှီးပပွဲစုထဲမှာစလားထည့်ပြီး dip လုပ်ပြီးပြန်နှုတ်လိုက်တယ
်ဟုတ်ကဲ့ခြေကျူးများတင်လာစေနော
်မြန်မာနိုင်ငံရဲ့ရနိုင်တဲ့အဟာရပြည့်ဟင်းသီးဟင်းရွက်တွေဘလောက်များတာကိုကျွန်တော်ပြပြခဲ့တဲ့ကြံပိုင်ခဏမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြပြနေတဲ့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်မှာရှမ်းအဓိကပါတီ SNLD မှတ်ပုံမတင်တာ NC လက်မှတ်ထိုးတိုင်းရင်းတပ်ခုနှစ်ဖွဲ့စစ်ကောင်စီနဲ့အလို့သဘောတွေ့မှာနဲ့ကချင်မွန်ရှမ်းကယားနယ်စပ်ချင်းပြည်နယ်တွေကသတင်းတွေကို FEVR လို့တကောက်ခေါ်တဲ့နယ်စပ်ဒေသတိုင်းရင်းသတင်းတော်ဝန်ထမ်းတော်အဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စ sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin tan lu myo su de ni thain ja de ayat de ta rui ma phit pyet ni de a phit pyet rui ne tan yin tan rui ye atan rui ko thin hat tin set tha ra phit ba de
mingla ba shin juma a mi ba nezat de ta tan yin tan tadin lwa rui tin set tha de di de ba tan yin tadin lwa ma na sin ya ma rui ga ro ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နေမြေမန်စီမြို့နယ်အတွင်းမှာရှိတဲ့မြေရှားသတ္ထုတူဖော်ရေးလုပ်ငန်းခွင်ကမိုးကတဲတွေကိုဒေသခံတွေကတွားရောက်ဖျက်ဆီးခဲ့တဲ့တည်ရင် NCA လက်မှတ်ရေးထိုးထားတဲ့ EAO ခုနှစ်ဖွဲ့နဲ့စစ်ကောင်စီရဲ့ NSPN0မရှိလာနောက်ဆုံးအပတ်ထဲမှာအလို့တဘောတွေးဆောင်ဖို့ရှိတဲ့တည်ရင်လွှာတွေတဲမှာတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်စီမှာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကပါတီမတ်ပုံတင်မှာမဟုတ်ဘူးလို့ဆုံးဖြတ်လိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေထဲကမြေရှားသတ္တုတူဖော်ရေးလုပ်ငန်းခွင်ရှိမိုးကတဲတွေကိုဒေသခံတွေကတွားရောက်ဖျက်ဆီးခဲ့ကြပါတယ်မန်စီမြို့နယ်ထဲကအင်ဘာဘာနဲ့ဒိန်စင်ပါတီရအတွင်းရှိမြေရှားတူဖော်နေတဲ့တရုတ်ကုမ္ပဏီတွေကိုအပြီးထွက်ခွာပေးဖို့မတ်လ21ရက်နေ့မှာဒေသခံပြည်သူ900လောက်ကစာနာထုတ်ဖော်တောင်းဆိုခဲ့ကြပေမဲ့သဘောတူညီမှုမရတာကြောင့်မိုးကတဲတွေကိုဖျက်ဆီးခဲ့တာလို့ဒေသခံတယောက်ကပြောပါတယ် KIO ဘဟုရဲ့ခွင့်ပြုချက်နဲ့မြေရှားတပ်တုတူဖော်နေကြတဲ့ကုမ္ပဏီတွေကိုဖေဖော်ဝါရီလနောက်ဆုံးထားပြီးလုပ်ငန်းပိတ်သိမ်းပေးဖို့လဲ KIO ကိုစာဖို့တောင်းဆိုခဲ့တဲ့အပြင်တွေ့ဆုံမှုတွေအကြိမ်ကြိမ်လုပ်ခဲ့ကြပေမဲ့ဆက်ပြီးတူဖော်ဖို့လုပ်နေတာတွေကြောင့်တွားရောက်ဖျက်ဆီးခဲ့ရတာလို့အင်ဘာဘာကဒေသခံတွေကဆိုပါတယ်
NCA လက်မှတ်ရေးထိုးထားတဲ့တိုင်းတားလက်နက်ကန်အဖွဲ့ခုနှစ်ဖွဲ့နဲ့စစ်ကောင်စီအမျိုးသားစီလုံးညူရင်းနဲ့ငင်းချိုင်းမြနိုင်ရေးကော်မတီ NSPNC တို့မတ်လ28-29ရက်နေ့မှာတော့နေပြည်တော်မှာအလွတ်တပေါ်တွေ့ဆုံဖို့ရှိတယ်လို့ PBST ပြောရေးဆိုခွင့်ရှိသူပုံမူကြီးစောကျညွန့်ကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေဟာနိုင်ငံရေးကြောင်ပေါ်ပေါက်လာတာဖြစ်တဲ့အတွက်နိုင်ငံရေးတွေ့ဆုံဆွေးနွေးနည်းနဲ့တွေ့ဆုံအဖြေရှာတာကပဲပြည်ထောင်စုအတွက်ရောနိုင်ငံသားအလုံးအတွက်ပါထိခိုက်ညစ်နာမှုအနည်းဆုံးလမ်းကြောင်းကိုရွေးချယ်နိုင်မှာဖြစ်တယ်လို့သူကပြောပါတယ်။ဒါကြောင့်သက်ဆိုင်တဲ့သူအလုံးပါဝင်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုအခင်းအကျင်းပေါ်ပေါက်လာဖို့ NCA လက်မှတ်ရေးထိုးအပြည့်ရဲ့တိုင်းဒေသနဲ့ကန်ခုနှစ်ဖွဲ့အနေနဲ့တက်ဆိုင်မမကြိုးပမ်းနေမှာဖြစ်တယ်လို့ PPST ကပြောဆိုပါတယ်။
မွန်ပြည်နယ်ဘေးလင်းမြို့နယ်ကရဝေးစိတ်အထက်စုကျေးရွာမှာလက်နက်ကြီးကြီးကြရောက်ပောက်ကွဲမှုကြောင့်အမျိုးသားနှစ်ယောက်သေဆုံးပြီးကိုဝန်ဆောင်အမျိုးသမီးတစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဘေးလင်းမြို့နယ်နဲ့ကြိုက်ထုံမြို့နယ်ကြားကတန်တရားဂိတ်မှာတပ်ဆွဲထားတဲ့စစ်တပ်စခန်းကိုကြိုက်ထိုတော်လာရဲ့အင်အားစုနဲ့ KNU ပူးပေါင်းတပ်ဖွဲ့တို့ကနှစ်ကြိမ်ပစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်ရဲကုန်လက်နက်ကြီးအထိုင်ထားတဲ့နေရာကနေမတ်လ20ရက်နေ့ညကလူနေရွာတွေဘက်ကိုပစ်ခတ်ခဲ့တာလို့ဒေသခံတွေကပြောပါတယ်စစ်တပ်ကပစ်ခတ်တဲ့လက်နက်ကြီးကြီးကကရဝေးစိတ်အထက်စုကျေးရွာရှိဥအောင်လွင်ရဲ့အိမ်ပေါ်မှာပောက်ကွဲခဲ့ပြီးနေအိမ်ပေါ်ကအမျိုးသားနှစ်ယောက်တေဆုံးကဇနီးဖြစ်သူကိုဝန်တဲကတော့ကြီးစရီထိမှန်ခဲ့တာဖြစ်ပါတယ်
ရှမ်းပြည်တော်ပိုင်းရှမ်းကယားနယ်စပ်ဖက်မှာတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေပြီးစစ်တပ်ဘက်ကလည်းကြက်လီရင်တွေနဲ့လာရောက်ပစ်ခတ်နေပါတယ်။မတ်လ20ရက်နေ့ကနတ်မင်းရွာဘက်မှာစစ်တပ်ကကြက်လီရင်ပြင်းတဲ့ကြီးတွေနဲ့လည်းနှစ်ကြိမ်လာရောက်ပစ်ခတ်ခဲ့တယ်လို့ PNDF KK ဖေခုံကကွယ်ရေးတပ်ကတာဝန်ရှိသူကပြောပါတယ်။အဲဒီကတိုက်ပွဲကြောင့်စစ်တပ်ဘက်က၈ယောက်သေဆုံးခဲ့တယ်လို့လည်းပြောပါတယ်။ဒီတရက်နှစ်ရက်အတွင်းမှာတော့ပြစ်ခတ်မှုတွေညင်နေပေမဲ့နှစ်ဖက်တပ်တွေကစစ်ရင်အားဖြစ်တည်နေတယ်လို့လည်းဆိုပါတယ်မတ်လ17ရက်နေ့ကစပြီးဖြစ်လာတဲ့တိုက်ပွဲတွေကြောင့်ပင်လောင်းမြို့နယ်ထဲကဒေသခံ 6,000 ကျော်ဟာနေရက်ကနေစွန့်ခွာထွက်ပြေးနေကြရပါတယ်
ကလေးမျိုးကနေချင်းတောင်ကိုတက်သွားတဲ့စစ်ကောင်စီရင်တန်းကလေးဖလန်လမ်းမပေါ်မှာအကြိမ်ကြိမ်မိုင်းဆွဲတိုက်ခိုက်ခံရပြီးမတ်လ12ရက်နေ့ကနေ19ရက်နေ့အထိတပတ်တာတိုက်ပွဲအတွင်းစစ်သားအယောက်20ထပ်မင်းတေဆုံးခဲ့တယ်လို့ချင်းအမျိုးသားအဖွဲ့ချုပ် CNO ကပြောပါတယ် CNO ရဲ့မတ်လ21ရက်နေ့ထုတ်ပြန်ချက်ထက်မှာတန်ချက်ကာကနစီးအပါဝင်ကားအစီး30အင်အား100ကျော်လောက်ရှိတဲ့စစ်ကြောင်းကို CNDF ချင်းအမျိုးသားတပ်မတော် CNO CNA နဲ့ CDF ဟွာငိုရန်ပူပေါင်းတပ်ဖွဲ့တွေကဖလန်းမြုံမဝင်ခင်လန်ခီတလျှောက်လုံးမှာအကြိမ်ကြိမ်မိုက်ဆွဲတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်စစ်ကောင်စီစစ်ကြောင်းဟာမတ်လ21ရက်နေ့ကဖလန်းမြုံကနေဟာခါမြို့ဘက်ကိုဆက်လက်ခြေတက်နေတာကြောင့်မိဘပြည်သူတွေအနေနဲ့ဖလန်းဟာခါလမ်းမကြီးကိုခရီးသွားလာခြင်းမပြုကြဖို့ CNO ကအသိပေးထားပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါမတ်လ26ရက်နေ့နောက်ဆုံးထားပြီးတော့ပါတီမတ်ပုံတင်ဖို့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပေမဲ့ရှန်တိုင်းအနာမြဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကတော့ပါတီမတ်ပုံတင်မှာမဟုတ်ဘူးလို့ဆုံးဖြတ်လိုက်ပါတယ်။ဘာကြောင့်ဒီလိုဆုံးဖြတ်တာလဲ။ပါတီမတ်ပုံမတင်မဲရွေးကောက်ပွဲမဝင်မဲလူထုအကျိုးပြုလုပ်ငန်းတွေကိုလုပ်နိုင်ပါမလား။နမ်ဟော့ကတင်ဆက်ထားပါတယ်။
မတ်လ16နဲ့19ရက်နေ့က SNLD ဘ ഹു အလုံးမှုဆောင်ကော်မတီဝင်တွေဆွေးနွေးပြီးပါတီမတ်ပုံတင်မှာမဟုတ်ကြောင်းဆုံးဖြတ်လိုက်တာလို့ပါတီရဲ့အတွင်းရင်းမှူးလည်းဖြစ်ပြောခွင့်ရလည်းဖြစ်တဲ့စိုက်လစ်ကအခုလိုပြောပါတယ
်ကျွန်တော်တို့ပါတီဝင်တို့ကိုသွားရောက်ပြေဆုံးပြီးကျင်းလင်းတင်ပြဖို့သဘောထားရယူဖို့ဆိုတာအခုပေးထားတဲ့အချိန်2လမလုံလောက်ဘူးသွားရလာရေးအတွက်တိုင်းပြည်ကျင်းရလည်းမငြိမ်မသက်ဖြစ်နေတယ်ပါမချင်းနေမဟုတ်ဘူးလို့နတ်ဆက်ကကိုယ်တိုင်ကလည်းကြေညာထားတယ
်အခုချိန်ထိစစ်ကောင်စီကိုယ်တိုင်ရွေးကောက်ပွဲကျင်းပမဲ့ရက်ကိုမကြေညာသေးတာကြောင့်ပါတီမတ်ပုံမတင်တာဟာရွေးကောက်ပွဲမဝင်တော့ဘူးဆိုတာမျိုးလဲတတိချမပြောနိုင်ဘူးလို့ဆက်ပြောပါတယ
်အခုကျွန်တော်မတ်ပုံတင်ဆက်မတင်ဖြစ်တဲ့အကြောင်းရင်းတွေမှာသက်ဆိုင်ရာအနေနဲ့ရွေးကောက်ပွဲကိုဘယ်တော့လုပ်မယ်ဆိုတာအတိအကျကြေညာထားခြင်းမရှိတာဟာလည်းပဲသက်တနာတစ်ခုဖြစ်တယ်ဒါတော့နိုင်ငံရေးပါတီတွေကိုနိုင်ငံအဝန်ဝန်တွေကိုဝင်လာနိုင်ဖို့ဆိုလို့ရှိရင် UVC ကိုယ်တိုင်နတ်ဆက်ကကိုယ်တိုင်ကရေကောက်ပွဲကိုဘယ်တော့လုပ်မယ်ဆိုတာအတိအကျပြင်ညာပြတ်ထန်းဖို့လိုအပ်ပါတယ်။အဲကြောင့်မို့လို့တင်ဒီဖြစ်စီမတင်ဒီဖြစ်စီအချိန်လေးတေးရမပြောင်းလဲသေးဘူးနိုင်ငံရေးရာသီဥတုမကောင်းသေးဘူးဆိုတဲ့ကာလမှာတော့နိုင်ငံရေးသမားတွေဖို့နိုင်ငံရေးပါတီတွေဖို့လုံနိုင်ကိုင်နိုင်စွမ်းကတော့အင်တန်ကိုအားနည်းနေဦးမယ်လို့သုံးသပ်တယ်
ပါတီမပုံမတင်ပဲတတ်မှတ်ထားတဲ့အချိန်ကြော်လွန်သွားရင်ပါတီဖျက်ရဖွေရရှိပေမဲ့လူထုအတွက်နိုင်ငံရေးကိုမရရတဲ့နည်းနဲ့လှုပ်ဆောင်သွားဖို့နီလန်းရှာသွားမယ်လို့စိုက်လစ်ကပြောပါတယ်။ SNLD ပါတီဟာ1990ရွေးကောက်ပွဲတုန်းကတနိုင်ငံလုံးမှာဒုတိယမဲအများဆုံးရရှိခဲ့ပေမဲ့လွတ်တော်ဝင်ခွင့်မရလိုက်ပဲအဲ့ဒီအချိန်ရှိစစ်အစိုးရကပါတီဖျက်တင်ကြောင်းကြေညာခဲ့တာပါ။စစ်တပ်ရဲ့ဖိအားပေးမှုတွေကြောင့်မြို့နယ်တိုင်းကပါတီရုံးတွေကိုပိတ်လိုက်ရသလိုပါတီဝင်တွေကလည်းနှုတ်ထွက်ခဲ့ကြရပါတယ်။အစိုးရဆုံးကတော့2005ခုနှစ်မှာပါတီထိပ်ပိုင်းခေါင်းဆောင်တွေကိုစစ်တပ်ကဖမ်းဆီးထောင်ချခဲ့ရာ2010ရွေးကောက်ပွဲပြီးတဲ့အထိခေါင်းဆောင်ပိုင်းတွေထောင်ကမလွတ်လာနိုင်ခဲ့ပါဘူး။2015ရွေးကောက်ပွဲမှာတော့ပါတီမတ်ပုံတင်ပြီးရွေးကောက်ပွဲဝင်ခဲ့ရမှာ2015နဲ့2020ရွေးကောက်ပွဲနှစ်ခုစလုံးမှာရှမ်းပြည်နယ်ထဲဒုတိယမဲအများဆုံးနဲ့အနိုင်ရခဲ့တဲ့ပါတီဖြစ်ပါတယ်
။ COVID-19 ကပ်ရောဂါရဲ့ရိုက်ခတ်မှုနဲ့2021အာဏာသိမ်းပြီးတဲ့နောက်ပိုင်းကာလတွေမှာမူလူငယ်အတော်များများကနိုင်ငံခြားထွက်ခွာအလုပ်လုပ်ကင်တာပို့ပြီးတော့များပြားလာတာကြောင့်မူလူငယ်အဖွဲ့ဝင်အင်အားတွေနှေးပါလာတယ်လို့မူလူငယ်အစည်းအုံတာဝန်ရှိသူတွေကပြောပါတယ်။မိရင်ကြီးကစူးစီးထားပါတယ်
။ COVID ဖြစ်နေချိန်မှာအာဏာသိမ်းမှုကဆက်ဖြစ်ခဲ့ရာဒေတာအတွင်းလောက်ကန်ရှားပါမှုလူငယ်တွေအတွက်မလုံခြုံမှုတွေကြောင့်မူလူငယ်များစုဟာနိုင်ငံခြားထွက်သွားကြတာဖြစ်တယ်လို့တံဖြူစရမြို့နယ်မူလူငယ်စည်းရုံးဥက္ကဋ္ဌနန္ဒကပြောပါတယ်
။ဟိုမြို့နယ်လူငယ်အဖွဲ့ဆိုပြီးတော့ခိုင်ခိုင်မာမာမရှိလာခဲ့တာဆိုလို့ရှိရင်အခုဆိုလို့ရှိရင်၄-၅နှစ်လောက်ရှိပြီ။အဲမှဆိုလို့ရှိရင်ကျွန်တော်တို့ကလူငယ်တွေကအများကြီးဆက်သွယ်ပြတ်သွားကြ။ကိုဖေးကလည်းပြန်ဖြစ်သွားတယ်။ဆရာနာတိုင်းလည်းပြန်ဖြစ်သွားတော့ကိုရဲဟိုအေးကန္နာကိုပဲပို့ပြီးတော့ဦးစားပေးလာတဲ့အခါကျတော့နိုင်ငံထွက်ပြီးတော့အလလုတာတွေလည်းရှိတယ်ဆိုတော့အင်အားနည်းလာတယ်ပေါ့
ဒီအခြေအနေတွေကိုကြော်ဖြတ်ပြီးမွန်လူငယ်အင်အားပို့ပြီးခိုင်မာလာအောင်ဆိုတဲ့ရည်ရွယ်ချက်နဲ့တံပြူစက်မြို့နယ်မွန်လူငယ်စည်းရုံးနှစ်ပတ်လည်စည်းဝေးကိုမတ်လ20ရက်နေ့ကကျင်းပခဲ့ကြပါတယ်မွန်ဖြစ်တဲ့ပါတီမွန်ညီညွတ်ရေးပါတီမွန်လူငယ်များဆောင်ရ MYF နဲ့အခြားဒေသကမွန်လူငယ်တွေကိုပါစုံလင်အောင်ဖိတ်ကြားခဲ့တယ်လို့အခမ်းအနားကျင်းပတဲ့နေရာထိုင်ခင်းနဲ့နယကဖြစ်ပါဆောင်ရွက်ပေးတဲ့တံပြူစရမြုနန္ဒဝံမွန်ပရိယတ်တိစာတင်တိုက်ကျောင်းထိုင်စီရတော့အရှင်ခေမာနန္ဒကအခုလိုမိတ်ကြားခဲ့ပါတယ
်လူဆောင်အောင်ပေါ့
ဟိုအတင်းဖွဲဟိုကဒီကအလောင်းပေါ့အဲ့ဒါတွေမော်ရမြိုင်ကနေရောနောက်ပြီးတော့မိုးပြစ်တကအကုန်လုံးပေါ့နော်အဲ့ဒါတွေတို့ကလိုက်ဖိုက်ပြီးတော့သမချမ်းမြို့နယ်မွန်လူငယ်စီရောက်ငါတို့ကအဲ့တော့တို့ကဒီမှာသူ့ပေးဖို့မိကတို့ကအတင်းဖွဲတို့ကနောက်ထပ်တို့ထပ်ပြီးတော့ခိုင်မအောင်တို့ထပ်လောက်လိုက်တယ်အဲ့ဒါပါပဲ
အစီဝေးကိုတံပြင်းစရမြို့ပေါ်ရက်ခွဲရှိခုနဲ့ကျေးရွာပေါင်း36ရွာကလူငယ်200ကျော်တက်ရောက်ခဲ့တဲ့အထဲမှာตายีนายีเต็งกะลุงเหรี่ยมะปาวินบู้ลุอสีเวตะยอกแค่เดมွန်ญิญญุเยปาติปโหล่มุซาวนายปัญญาเองกะมွန်บาดาเนี่ยเปียวบา
ดิแดตูเ
ดลุงอาชายาแค่มาบ่ลุงเหรี่ยผ่แสดายเนี่ยเมเมยะยะลุช้าดาไม่ရှိหินจิลิตึกเต็มุရှိมาบ่หอบปาวติชุสวยเนี่ยลุงเหรี่ยอุคระผิดนี่มันยัวดาตะยอกกะตู้โตตะยอกมาไม่ตีจาลุลุสุลุเลยไม่ย่านายมาอู
အနာသိမ့်ပြီးတဲ့နောက်ဒေသအတွင်းအလုပ်လက်မဲ့လူငယ်တွေပုံမှန်များပြားလာတဲ့အပြင်တရားဥပဒေစိုးမိုးမှုအနှဲနေတာကြောင့်လူငယ်တွေကြားငွေရစေဝါတုံးဆွဲမှုလည်းပုံများလာပြီးမွန်လူငယ်စည်းရုံးနှစ်ပတ်လည်စည်းဝေးမှာတုံးတက်ပြောဆိုခဲ့ကြပါတယ
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေမန်စီမြို့နယ်အတွင်းရှိမြေရှားတပ်တုတူဖော်ရေးလုပ်ငန်းခွင်ကမိုးကာတဲတွေကိုဒေသခံတွေကတွားရောက်ဖျက်ဆီးခဲ့ကြပါတယ် NCA လက်မှတ်ရေးထိုးထားတဲ့ EAOS ကနှစ်ဖွဲ့နဲ့စစ်ကောင်စီရဲ့ NSPNC တို့မတ်လနောက်ဆုံးအပတ်ထဲနေပြီးတော့မှအလို့တပေါ်တွေ့ဆုံဖို့ရှိတယ်လို့ PPST ပြောရေးဆိုခွင်ကပြောပါတယ်
တို့ရရှိမယ်ခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းနောက်တွေရနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းတော့ပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မအာမီပ
ါအပတ်စဉ်တိုင်းရင်းသတင်းလွှာကိုနားဆင်ကြည့်ရှုခဲ့ရတာပါအခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO ရဲ့ချက်တာရင်းညအစီအစဉ်တွေဆုံးမသက်ခင်ထိတ်တန့်ရောက်သတင်းချင်းချက်ကိုမဆွမြတ်မှုတလဲပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းနိုင်ငံကိုလာမယ့်12လအတွင်းမှာလက်နက်ကြီးကြီးတပ်တန်းပေးပို့မဲ့အစီအစဉ်ကိုအတည်ပြုနိုင်ရေးအတွက် EU ကောင်ဆောင်နေ Belgium နိုင်ငံ Brussels မြို့တော်မှာဆွေးနွေးနေကြပါတယ်။ EU နိုင်ငံတွေမှာလက်ရှိရှိနေပြီးသားကြီးတွေနဲ့ EU နိုင်ငံတွေစုပေါင်းပြီးတော့နောက်ထပ်ကြီးတွေထပ်မှရေးတောင်းဆိုထားတဲ့ဒေါ်လာ1ဘီလီယံကျော်တန်ဖိုးရှိတဲ့အစီအစဉ်ကို EU နိုင်ငံကြ ాయి ဝင်ကြီးတွေနဲ့ကာကွယ်ရေးဝင်ကြီးတွေဒီသတင်းပတ်အစောပိုင်းတုန်းကသဘောတူခဲ့ကြပါတယ်။အဲ့ဒီသဘောတူအဆိုပြုချက်အတိုင်းလက်တွေ့ဖြစ်လာအောင်လို့ EU ကောင်ဆောင်တွေဆွေးနွေးနေကြတာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာတော့ပင်ဆယ်ယူနိုက်တက်အသက်ကို62နှစ်ကနေ64နှစ်တိုးမဲ့တမ်ပရာအမန်နျော်မက်ခရွန်ရဲ့ဒီပင်ဆယ်ပြုပြင်ရေးလောက်ရအပေါ်မှာနိုင်ငံတော်ဆန္ဒပြမှုတွေဒီနေ့ဆက်လုပ်နေကြပါတယ်ဆန္ဒပြသူတွေဟာပါရီမြို့တော်ကရှားဒဂေါလေစိတ်ဂိတ်တစ်ခုကိုသွားတဲ့လမ်းကိုပိတ်ဆို့ထားတဲ့အတွက်ခီးသွားတွေဒီလေစိတ်ကိုခြေချင်းလျှောက်သွားခဲ့ရပါတယ်လေရင်ခီးစဉ်တွေတော့ထိခိုက်ခြင်းမရှိဘူးလို့ပါရီမြို့တော်လေစိတ်တာဝန်ရှိသူတွေကပြောပါတယ်ဆန္ဒပြမှုကြောင့်မြေထားပြေးဆွဲမှုတွေလည်းထိခိုက်နေတယ်လို့ကျောင်းတချို့လည်းဒီနေ့ပိတ်ထားပါတယ်အမိုက်သိန်းသူတွေလည်းဆက်ဆန္ဒပြနေတာကြောင့်ပါရီမြို့လမ်းတွေမှာအမိုက်တွေပုံနေပါတယ်အစိုးရရဲ့ပင်စင်ဥပဒေကိုရုပ်သိမ်းအောင်ဖိအားပေးတဲ့အနေနဲ့တချို့လျှက်စစ်ဝန်ဆောင်မှုတွေကိုဖြတ်တောက်ထားတဲ့အတွက်နေရာတချို့မှာလည်းမီးတွေပြက်နေပါတယ်ပြည်ထောင်နိုင်ငံမြို့တော်များများရဲ့လမ်းတွေမှာလည်းဆန္ဒပြသူတွေပိတ်ဆို့တားဆီးထားကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့ညနေပိုင်းကျရင်တော့ကနေဒါနိုင်ငံကိုတ냐အိတ်ခီးသွားပြီးတော့လုံခြုံရေးကုန်သွယ်ရေးအပါအဝင်နှစ်နိုင်ငံအတွက်အရေးကြီးတဲ့ကိစ္စတွေကိုဒီကနေဒါဝန်ကြီးချုပ်နဲ့ဆွေးနွေးမှာဖြစ်ပါတယ်။နှက်ဖြန်တောက်ချနေကြရင်တော့ကနေဒါလွှတ်တော်မှသမ္မတဂျိုးဘိုင်ဒန်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံကမူလထားနေတိုင်းရင်းသားတွေရဲ့ဘဝကိုကာကွယ်မြင့်တင်မဲ့ကိစ္စတွေကိုဖွဲ့စည်းပုံအခြေခံဥပဒေထဲမှာထည့်သွင်းနိုင်ရဲ့အတွက်ဒီနေ့ကုန်ပိုင်းကျင်းပမဲ့ဆန္ဒခံယူဝဲကြရင်ပါဝင်မဲ့ဒီအတုံးနှုံးနဲ့မေးခွန်းအသေးစိတ်ကိုဝန်ကြီးချုပ်အန်တိုနီအယ်ဘနီစီကဒီနေ့ချိန်ညာလိုက်ပါတယ်။နိုင်ငံရဲ့လူဦးရေ300ခန့်နှုံးကျော်ရှိနေတဲ့ထိုင်းထားနေတိုင်းရင်းသားတွေကိုဖွဲ့စည်းပုံထဲမှာထည့်သွင်းအတိအမှတ်ပြုတင်တယ်လို့ဝန်ကြီးချုပ်အယ်ဘနီစီကပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့နာမည်စင်တူမိုဒီနာမည်ကိုမိန့်ခွန်းထဲမှာထည့်ပြောခဲ့တဲ့အတွက်အတိုက်ခံပါတီကောင်းဆောင်ရာဟုလ်ဂန္ဒီကိုတရားရုံးတစ်ခုကအသေးရေဖြတ်မှုနဲ့ထောင်ဒဏ်2နှစ်ချလိုက်ပါတယ်။ထောင်ဒဏ်2နှစ်ချမှတ်မှုပေါ်ရက်30အတွင်းမှာဒီအယူခံဝင်ရမှာဖြစ်တဲ့အတွက်သူ့ကိုချက်ချင်းတော့ထောင်မချသေးပါဘူးရှင်
။ကျေးဇူးပါမဆွေမြတ်မေ။အခုလိုသတင်းချင်းချုပ်ပြီးမှတော့ VO ရဲ့ဒီညစက်တာရညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ့်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Helen Gordon နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းမှာ VOE ကိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာ မြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လွေရာဆန္ဒပြေဝရှင်လန်းချမ်းမြေနိုင်ကြပါစေ။ကောင်းကောင်းနဲ့အိဆက်အနာဦးနဲ့ညဖြစ်ကြပါစေ
This program has come to you from the Voice of America, Washington.